The Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇွန်လ29ရက်တောက်ကြနေ့ညဖက်9:00နာရီ10:00အချိန်စီစဉ်ရေးစတင်ထုတ်လွှင့်နေပါပြီ။ဒိုင်းတိုမီတာ25 30နဲ့51တို့ကနေတည်းရဲ့ဖန်ယူနာဆင်နိုင်ပါတယ်။ကျမနန်းလောပါအခုညပိုင်းအစီအစဉ်တွေတောင်းယူသိဆက်တော်မှာပါ
။မင်္ဂလာပါရှင်ကျမခင်မြူထွေးပါ။ရုရှားပေါ်မှာဆက်မှတ်ထားတဲ့ EU ဥရောပသမဂ္ဂရဲ့တံခတ်ပိတ်ဆို့မှုတွေကိုနောက်6လတက်တန်းတိုးလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်ခေါ်ရေးမြန်မာအစိုးရဘက်မှအဆင်သင့်ဖြစ်နေပြီလို့ယုံကြည်တဲ့အကြောင်းပြည်သူ့ရထိတ်တန့်တန်တမန်ဦးကပြောဆိုလိုက်ပါတယ်။နောက်ထိုင်းကကြောက်ကူတစ်ခုထဲမှာပျောက်နေတဲ့ကျောင်းသားကလေးငယ်တွေကိုလည်းဆက်လက်ရှာဖွေနေရဆဲဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုစိုးဝင်းလိုက်နဲ့အတူပြောပြပေးသွားပါမယ်ရှင်
။ကောင်းပါပါရှင်။သူသားချင်းစာနာမှုအကူအညီပေးရမှာသက်ဆိုင်သူတွေနဲ့အနာပိုင်းတို့ကြားယုံကြည်ရတဲ့ဆက်ဆံရေးရှိဖို့လိုတယ်လို့ရခိုင်ဒေသကိုတွားရောက်ခဲ့တဲ့အပြည်ပြည်ဆိုင်ရာချက်ချင်းနေကော်မတီဥက္ကဋ္ဌပီတာမော်ရာကပြောဆိုလိုက်ပါတယ
် So my conclusion is that we will have over the next weeks and months to come
အပြည့်အစုံတော့နောက်ပိုင်းမှာကြားကြမှာပါ။ဒါအပြင်ရခိုင်ပြည်နယ်တွင်လူမှုကွန်ရက်ရဲ့အထောက်ပံ့တွေပေးရမှာပဲမလိုက်ဖို့မြန်မာနိုင်ငံမှာတကယ်နေထိုင်ခဲ့သူတွေကိုရာပြန်လည်လက်ခံဖို့ရခိုင်ဒေသခံတွေကလှူလာနေပါတယ်။လူကုန်ကူးမှုအစိုးရအဖြစ်မြန်မာနိုင်ငံသတ်မှတ်ခံရတာဟာတရားဥပဒေစိုးမိုးမှုအာဏာရာကြောင့်လို့ထောက်ပြမှုတွေရှိနေပါတယ်။ဒီလိုတဲ့အပြည့်အစုံတွေကိုနောက်ပိုင်းမှာတင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါ။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်တဲ့တွေကိုမှခင်ဖြူတွေနဲ့ကိုစောဝင်းလိုင်တို့ကပြောပြပေးပါအောင်ရှင်။
ရုရှားကယူကရိန်းနိုင်ငံခရိုင်းမီးယားကျွန်းဆွယ်ကို2014ခုနှစ်မှာသူ့ပိုင်နဲ့ထဲသွတ်သွင်းခဲ့တဲ့အတွက်ရုရှားဘော်ချမှတ်ထားတဲ့ EU ဥရောပသမဂ္ဂရဲ့တံခတ်ပိတ်ဆို့မှုတွေကိုအခုထပ်မံတက်တန်းတိုးဖို့ EU ခေါင်းဆောင်တွေသဘောတူဆုံးဖြတ်လိုက်ပါပြီ။ရုရှားဘော်တံခတ်အရေးယူမှုနောက်ထပ်6လတက်တန်းတိုးတဲ့အကြောင်းကိုတော့ဒီနေ့တောက်ချာနေမှာပဲ EU ခေါင်းဆောင်တွေကကြေညာချက်ထုတ်ပြန်လိုက်တာပါ။ဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမြို့မှာကျင်းပနေတဲ့ EU ထိပ်သီးဆွေးနွေးပွဲအတွင်းယူကရိန်းရင်းနဲ့ပတ်သက်လို့အချိန်ခဏယူဆွေးနွေးခဲ့ကြပြီးတဲ့နောက်အခုလိုဆုံးဖြတ်လိုက်တာဖြစ်တယ်လို့အမည်မဖော်လို့တဲ့သတင်းရင်းမြစ်တစ်ခုက AFP သတင်းဌာနကိုပြောဆိုခဲ့တာပါ။ရုရှားရဲ့ခရိုင်းမီးယားကျွန်းဆွယ်သိမ်းယူမှုအတွက်အမေရိကန်ပြည်ထောင်စုကလည်းရုရှားဘက်မှအလားတူတံခတ်ပိတ်ဆို့မှုတွေချမှတ်ထားတာပါ။ပြည်ကနေ2016အမေရိကန်သမ္မတရွေးကောက်ပွဲမှာလည်းရုရှားဟာထရမ့်အနိုင်ရဖို့အတွက်ဝင်ရောက်ဆွတ်ဖက်တာတွေရှိခဲ့တယ်ဆိုပြီးအမေရိကန်ထောက်လိုက်ရေးအရာရှိတွေကကောက်ချက်ချထားတဲ့အပြင်ရုရှားကလူပုဂ္ဂိုလ်တချို့နဲ့အဖွဲ့အစည်းတချို့ကိုလည်းရွေးကောက်ပွဲမှာဝင်ရောက်ဆွတ်ဖက်ခဲ့မှုနဲ့ဒီကိစ္စကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာကစွဲချက်တင်ထားပါတယ်။သမ္မတထရမ့်ကတော့2016ရွေးကောက်ပွဲမှာရုရှားဆိုရဆွတ်ဖက်ခဲ့တယ်ဆိုတဲ့စွဲချက်ကိုညှင်းပယ်နေဆဲဖြစ်ပါတယ်။ဒီချင်းတွေရှိနေတဲ့အချိန်ထဲမှာပဲသမ္မတထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့၈လ16ရက်နေ့ဖင်လန်နိုင်ငံဟယ်လ်စင်ကီမြို့မှာထိပ်သီးတွေ့ဆုံကြဖို့လည်းရှိနေပါတယ်ရှင
်။ရွှေပြောင်းနေထိုင်သူများအရေးအတွက် EU ခေါင်းဆောင်တွေတောက်ကြံနေမနဲ့အစောပိုင်းမှာသဘောတူညီချက်ရရှိလိုက်ပါတယ်။ဒီသဘောတူညီချက်ဟာဥရောပရဲ့ပူးပေါင်းဆောင်ရွက်မှုဖြစ်ကြောင်းပြည်သူ့သမ္မတအမန်နယ်မက်ခရွန်ကပြောပါတယ်။ဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမြို့မှာကျင်းပတဲ့ EU ခေါင်းဆောင်တွေရဲ့ထိပ်သီးဆေးဝါးပွဲအတွင်းအဲ့လိုသဘောတူညီချက်ရခဲ့တာပါ။ကိုရလိုက်တဲ့သဘောတူညီချက်အရခိုလုံခွင့်လျှောက်ထားကြတဲ့ရွှေပြောင်းနေထိုင်သူတွေအတွက်မိမိဆန္ဒသဘောအလျောက်လက်ခံစည်စည်ရေးဌာနထားရှိလိုသူတွေအနေနဲ့အထောက်အပံ့ပြုမှာဖြစ်ပါတယ်။အီတလီဝန်ကြီးချုပ်ဂျူဆက်ပေကွန်တေကတော့သူ့နိုင်ငံမှာလက်ခံစည်စည်ရေးဌာနထားမယ်မထားဘူးဆိုတာနောက်ပိုင်းမှာဆုံးဖြတ်သွားမယ်လို့ပြောပါတယ်။မြေထဲပင်လယ်ကိုဖြတ်ပြီးမြောက်အာဖရိကတိုက်ကနေဥရောပကိုလာကြမယ်အရေးအတွက်ရော့ကျသွားနိုင်အောင်ရည်ရွယ်တဲ့အနေနဲ့မြောက်အာဖရိကတိုက်မှာပဲကြိုတင်စစ်ဆင်နိုင်မဲ့ဌာနတွေဖွင့်လျက်ရေးကိစ္စကိုလည်းဥရောပခေါင်းဆောင်တွေထိပ်သီးဆွေးနွေးပွဲအတွင်းမှာထည့်သွင်းစဉ်းစားခဲ့ကြပါတယ်။မြောက်အာဖရိကတိုက်ကလာကြသူအများစုဟာအီတလီကတဆင့်ဥရောပတိုက်ကိုဝင်လာကြတာဖြစ်ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့အစိုးရ18လတာကာလအတွင်းကြီးမားတဲ့စီးပွားရေးဆိုင်ရာအောင်မြင်မှုတွေရထားတယ်လို့ဆိုပြီးထိုင်ဝမ်လျှက်စစ်ပစ္စည်းထုတ်ကုမ္ပဏီ Foxconn လို့နောက်ထပ်ကုမ္ပဏီတွေကိုလည်းအမေရိကန်မှာယင်းနှိမ့်ညွှန်နိုင်ကြဖို့နှိုးဆော်လိုက်ပါတယ်။ဝစ်ကွန်ဆင်ပြည်နယ်မှာ Foxconn ကုမ္ပဏီရဲ့အကြီးမားဆုံးယင်းနှိမ့်ညွှန်မှုဖြစ်တဲ့ဒေါ်လာ10ဘီလီယံယင်းနှိမ့်တည်ဆောက်မဲ့စားလုပ်ရေးဆိုင်ရာအုံမြင့်ချပွဲကိုသမ္မတတက်ရောက်ခဲ့တဲ့အချိန်အတည်းလို့ပြောထားတာပါ။ဝစ်ကွန်ဆင်ပြည်နယ်မှာတိုးချက်ယင်းနှိမ့်ညွှန်မှုဆုံးဖြတ်ခဲ့တဲ့ဒီကုမ္ပဏီကိုသမ္မတကချီးကျူးပြောဆိုပြီးတော့တစ်ချိန်တည်းမှာပဲသမ္မတရဲ့အခွင့်စီးတိုးမြင့်စီးချက်မှုတွေနဲ့ဒီပေါ်ဥရောပကုမ္ပဏီတွေကအမေရိကန်ကိုလက်တုံ့ပြန်အခွင့်စီးချက်ဖို့စီစဉ်နေတာတွေကြောင့်နာမည်ကြီးအမေရိကန်ကုမ္ပဏီကြီးHarley Davidson ကဒီ Wisconsin ပြည်နယ်ကနေပြီးတော့သူ့ရဲ့လုပ်ငန်းတွေကိုနိုင်ငံရဲ့ခြားကိုပြောင်းရွှေ့မဲ့အစီအစဉ်ကိုတော့သမ္မတကဝေဖန်ပါတယ်။ Wisconsin ပြည်နယ် Resin KI မှာ Foxconn ကုမ္ပဏီကကွန်ပျူတာနဲ့ TV ဖန်သားပြင်တွေကိုထုတ်လုပ်ဖို့စက်ရုံတိဆောက်မှာဖြစ်ပါတယ်။ဒီယင်းနှိမ့်ညွှန်မှုအတွက်ပြည်နယ်အနေနဲ့ Foxconn ကုမ္ပဏီကိုဒေါ်လာ3ဘီလီယံအခွင့်တက်တာခွင့်နဲ့တခြားမက်လုံးတွေပေးသွားမှာဖြစ်တယ်လို့အပြန်လာအားဖြင့်လဲဒီပြည်နယ်အတွင်းမှာလုပ်ကိုင်ခွင့်လန်းတွေထောင်ထဲချီဖန်တီးပေးနိုင်ဖို့ Wisconsin ပြည်နယ်ကမျှော်လင့်ထားတာပါ။ချိန်ထဲမှာပဲဒီဆက်ယုံတည်ဆောက်မှုကြောင့်သဘာဝပတ်ဝန်းကျင်ထိခိုက်မှုတွေဖြစ်လာမှာကိုစိုးရိမ်နေကြသူတွေလည်းရှိပါတယ်ရှင်
။ American ပြည်တော်စုအရှိဘက်ချန်မရီလန်းပြည်နယ်မြို့တော် Annapolis မှာရှိတဲ့သတင်းစာတမ်းတစ်ခုကိုမနေ့ကြာသပတေးနေ့ကတင်နာသမားတူကဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်လူ9ဦးသေဆုံးပြီး24နာရီမပြည့်ခင်မှာပဲဖြစ်စဉ်နဲ့ပတ်သက်လို့ဒီကနေ့ထုတ်အဲ့ဒီသတင်းစာမှာအသေးစိတ်ဖော်ပြထားပါတယ်။သတင်းစာမျက်နှာပုံမှာသတင်းစာတိုက်ရဲ့နာမည် The Capital Gazette ကိုရည်ညွှန်းပြီး The Capital မှာ9ရက်အတွက်ခံရလိုက်ရတယ်လို့យေတာထားပါတယ်။သတင်းတော်တွေကဖြစ်စဉ်ကိုយေတာဖော်ပြထားကြသလိုသူတို့ကိုယ်တွေ့ကြုံခဲ့ရတဲ့အဖြစ်အပျက်တွေကိုလည်းយေတာဖော်ပြထားကြပါတယ်။သတင်းစာရဲ့ပုံမှန်သဘောထားအမြင်ဆောင်ပါយေတာတဲ့နေရာမှာစာမျက်နှာမှာတော့အဲ့ဆာမျက်နှာကိုအလွတ်ထားလိုက်ပြီး Today we are speechless ဒီနေ့ကျွန်တော်တို့စကားပြောစရာမရှိတော့ပါဘူးလို့သာဖော်ပြထားပါတယ်။သတင်းစာတိုက်ကိုတနက်နေ့ဝင်ပြခဲ့သူဟာ Gerard Ramos ဆိုသူအမျိုးသားတဦးဖြစ်ကြောင်း Annapolis ရဲတပ်ဖွဲ့ကပြောကြားလိုက်ပြီးသူဟာ The Capital Gazette သတင်းစာတိုက်နဲ့ကာလရှည်ကြာရန်စားရှိနေခဲ့တာလို့သက်ဆိုင်ရာအရာရှိတွေကပြောပါတယ်။ဒီကနေ့မှာပဲသူ့ကိုအဲ့ဒီလူသတ်မှုတွေနဲ့ဆွဲချက်တင်လိုက်ပြီးဖြစ်ပါတယ်။
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေတောက်ကြနေညမြန်မာနဲ့ဒေသတွင်းသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်ရှင်။မြန်မာနိုင်ငံကနေအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတဲထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုနေရက်ပြန်လည်ခေါ်ယူဖို့မြန်မာဆွေရဘက်ကအစဉ်သင့်ရှိနေပြီလို့ယုံကြည်တဲ့အကြောင်းတရုတ်အစိုးရထိပ်တန်းတပ်တမန်နိုင်ငံတော်ကောင်စီဝင်ဝန်ကြီးကပြောဆိုလိုက်ပါတယ်
။ Yeah, 看到而且相信在孟加拉和缅甸的共同努力之下
မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေရဲ့ကြိုးစားဆောင်ရွက်မှုတွေနဲ့ဒုက္ခသည်တွေရဲ့ပြန်ပို့ရေးကိစ္စကိုအမြန်ဆုံးစတင်အကောင်အထည်ဖော်နိုင်လိမ့်မယ်လို့ယုံကြည်ပြီးအဲ့လိုဖြစ်လာတာကိုလည်းမြင်တွေ့လိုပါတယ်လို့တရုတ်နိုင်ငံတော်ကောင်စီဝင်ဝန်ကြီးကဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးနဲ့ဒီကနေ့တွေ့ဆုံချိန်မှာပြောဆိုသွားတာပါဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအဘူဟာဆန်မမူဒ်အလီကလည်းအခုဒုက္ခသည်အရေးနဲ့ပတ်သက်လို့ထိရောက်တဲ့ရေရှည်ဖြည့်ရှင်းကင်တွယ်မှုတွေလှုပ်သွားနိုင်ဖို့အတွက်သူတို့ဘက်ကအဆိုပြုဆောင်ရွက်နေတာတွေကိုတရုတ်အစိုးရကိုပြောပြခဲ့တယ်လို့တရုတ်အစိုးရရဲ့အကူအညီတွေရယူနေတဲ့အကြောင်းပြောပါတယ်ဒီတော့တွေ့မှာပဲကမ္ဘာပံကလည်းဒုက္ခသည်တွေအတွက်ကျန်းမာရေးပညာရေးတောက်သုံးရေးတကွေးရေးသန့်ရှင်းမှုနဲ့လူမှုရေးဆိုင်ရာကာကွယ်စောင့်ရှောက်မှုတွေအပါအဝင်လိုအပ်တဲ့အကူအညီတွေပေးသွားနိုင်ဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကိုဒေါ်လာ380ကုညီထောက်ပံ့မဲ့အကြောင်းကြာတာပြည်နေ့ကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့2019ခုနှစ်ဩဂတ်လကအကြမ်းဖက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဒုက္ခသည်9သိန်းနီးပါးအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရပြီးမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းမှုတွေအတွင်းမှာရိုဟင်ဂျာတွေအပေါ်လူမျိုးစုလိုက်ရှင်းလင်းတဲ့အထိလူခွင့်ရေးချိုးဖောက်မှုတွေဆူဆူဝါးဝါးကျွလွန်ခဲ့တယ်လို့ဆိုပြီးတော့ကုလသမဂ္ဂနဲ့လူခွင့်ရေးအဖွဲ့တွေကဆွဆွဲထားတာပါမြန်မာအစိုးရနဲ့စစ်တပ်ကတော့နိုင်ငံကကဆွဆွဲနေသလောက်လူခွင့်ရေးချိုးဖောက်မှုတွေမရှိတဲ့အကြောင်းညှင်းဆန်ထားတယ်လို့ရိုဟင်ဂျာဆိုတဲ့အမည်ကိုလည်းတရားဝင်အသိမှတ်ပြုလက်ခံထားခြင်းမရှိပါဘူးရှင်
အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ဟာဒီကနေ့ဂျပန်ကာကွယ်ရေးဝန်ကြီးနဲ့တိုကျိုမြို့တော်မှာတွေ့ဆုံပြီးဒေသတွင်းအမေရိကန်ရဲ့လူမျိုးရေးဆိုင်ရာအကူအညီတွေနဲ့ပတ်သက်လို့ဂျပန်ဘက်ကဆွေးနွေးမှုတွေရော့ကျသွားစေဖို့ဆွေးနွေးခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံနျူကလ িয়ার လက်နက်စွန့်လွတ်ရေးစစ်ဆန်ညှိနှိုင်းမှုတွေဆက်လက်လှုပ်ဆောင်နေချိန်မှာဝန်ကြီးတွေတွေ့ဆုံကြတာပါ။မြောက်ကိုရီးယားနဲ့စစ်ဆန်ညှိနှိုင်းမှုတွေလှုပ်ဆောင်နေတဲ့တစ်ချိန်တည်းမှာပဲအခုလိုအရေးကြီးလာတဲ့အချိန်မှာနှစ်ပေါင်းများစွာတည်ဆောက်လာခဲ့တဲ့အမေရိကန်နဲ့ဂျပန်နိုင်ငံတို့ရဲ့မဟာမိတ်ဆက်ဆံရေးအခိုင်အမာဆက်လက်ထားရှိသွားမယ်ဆိုတာကိုအပြည့်အဝကတိပြုကြောင်းဝင်ကြီးမက်ဒစ်ကဒီကနေ့ဂျပန်ကာကွယ်ရေးဝန်ကြီးအိုနိုဒဲရာနဲ့အတူပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။ဂျပန်နဲ့ပူးတွဲစီရေးလက်ချင်းမှုတွေဆက်လုပ်သွားဖို့အမေရိကန်ကသဘောတူတဲ့အကြောင်းကိုတော့ဂျပန်ကာကွယ်ရေးဝန်ကြီးကပြောသွားပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဦးနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ထိပ်သီးဆွေးနွေးပွဲအပြီးဒီလအစောပိုင်းမှာပဲသမ္မတထရမ့်ကပူးတွဲစီရေးလက်ချင်းမှုတွေအကုန်ကြများပြီးရန်လူရလဲကြတယ်ဆိုပြီးတော့ဒါကိုရပ်ဆိုင်မဲ့အကြောင်းကြေညာခဲ့တာပါ။ဂျပန်ကာကွယ်ဝန်ကြီးကတော့ဒီစစ်စီရေးလက်ချက်မှုတွေဟာဒေသရင်းတည်ငြိမ်ရေးအတွက်အရေးကြီးတယ်ဆိုပြီးပြောဆိုခဲ့ပါတယ်
။ထိုင်းနိုင်ငံချင်းရိုင်မြို့တဘာဝလိုင်းကိုအထွန်းမှာပျောက်ဆုံးနေတဲ့ကလင်းငယ်12ယောက်နဲ့သူတို့ရဲ့ဘောလုံးနီးပြားကိုရှာဖွေကယ်ဆယ်ရေးလုပ်နေကြတဲ့သူတွေရှိရကိုတော့ဒီကနေ့ထိုင်းဝန်ကြီးချုပ်ပရန်ယွတ်ချန်အိုချာသွားရောက်ခဲ့ပါတယ်။ရေးကြသွားအောင်လှုပ်ဆောင်နိုင်ပြီတာနဲ့ကယ်ဆယ်ရေးအဖွဲ့တွေအနေနဲ့ပျောက်ဆုံးနေသူတွေကိုရှာဖွေတွေ့ရှိနိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းရေးကြသွားတာနဲ့ပြည်မိနေသူတွေရှိတဲ့နေရာကိုကယ်ဆယ်ရေးအဖွဲ့တွေရောက်သွားနိုင်မှာဖြစ်တဲ့အကြောင်းဝန်ကြီးချုပ်ကပြောပါတယ်။ အသက်၁၂နှစ်ကနေ၁၆နှစ်ကြာရှိတဲ့အဲ့ဒီကလေးငယ်တွေဟာသူတို့ရဲ့ဘောလုံးနီးပြားနဲ့အတူစနေနေ့မိုးလွယ်ပိုင်းမှာဘောလုံးကစားပြီးတော့ထပ်လူဝံတဘာဝလှိုင်ကူတွေကိုဝင်သွားခဲ့ကြတာဖြစ်ပြီးအဲ့ဒီချိန်တွေကပျောက်ဆုံးနေတာပါ။ဒါပေမဲ့နေ့စဉ်မိုးဆက်တိုက်ရွာနေတာကြောင့်ရှာဖွေကယ်ဆေးလုပ်ငန်းတွေအတွက်အခက်အခဲဖြစ်နေရပါတယ်။အနာပိုင်တွေကတော့ပျောက်ဆုံးနေတဲ့အုပ်စုအနေနဲ့ရေမဝင်တဲ့နေရာမှာခိုလုံနေပြီးကယ်တင်မဲ့သူကိုစောင့်နေကြလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းနဲ့သူတို့တွေဟာကျန်းမာစွာနဲ့ရှိနေကြလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောပါရရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့လူမှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေကိုစန့်ကျင်ကောက်ွက်တဲ့အနေနဲ့ဝါရှင်တန်မြို့တော်ကလွတ်တော်အဆောက်အဦအထိတွားရောက်တပိတ်မောက်ခဲ့ကြတဲ့ဆန္ဒပြသူရာနဲ့ချီပြီးမနေ့ကဖမ်းဆီးခံခဲ့ရပါတယ်။တရားမဝင်ရွှေ့ပြောင်းဝင်ရောက်သူတွေကိုဘလို့ပုံစံမျိုးနဲ့မှလက်မခံဘဲအရေးယူမဲ့သမ္မတထရမ့်ရဲ့မူဝါဒတွေကိုကန့်ကွက်ဆန္ဒပြကြသူ985ယောက်ကိုလွတ်တော်ကိုစောင့်ကြည့်တဲ့ကပီတိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်တာပါ။ရွှေ့ပြောင်းဝင်ရောက်လာသူကလေးငယ်တွေကိုမိဘတွေနဲ့ခွဲခြားထိန်းသိမ်းတဲ့မူဝါဒကိုလူတို့ဖိအားတွေကြောင့်သမရကရက်ဆိုင်ခဲ့ပေမဲ့လို့အခုချိန်ထိမိဘတွေနဲ့ခွဲခြားထိမ့်သိမ်းခံထားရတဲ့ကလေးငယ်2000လောက်ရှိနေစေဖြစ်ပြီးသူတို့ရဲ့ကလေးတွေဘယ်မှာရှိနေလဲမသိရသေးတဲ့အကြောင်းမိသားစုအများအပြားကပြောဆိုနေကြတာဖြစ်ပါတယ
်။အင်ဒိုနီးရှားနိုင်ငံဘာလီမြို့မှာရှိတဲ့ Mount Agung မီးတောင်ပေါက်ကွဲမှုကြောင့်ဒီကနေ့ဘာလီမြို့ကောင်းကင်မှာမီးခိုးနဲ့ပြာမုန်တွေဖုံးလွှမ်းနေပါတယ်။မီးတောင်ဟာလာပေါင်းများစွာအတွင်းမှာပထမဆုံးချိန်ပေါက်ကွဲတာပါ။ဒီမိတော်ပောက်ကွဲမှုကြောင့်ဘာလီမျိုးလေးစိတ်ကိုပိတ်ထားရပြီးလေရင်ခီးစင်တွေဖြတ်သိမ်းလိုက်တဲ့အတွက်ခီးတွေအခက်တွေ့နေကြပါတယ်။လေစိတ်ကိုဒီကနေ့တောက်ကြနေ့ည9နာရီအထိပိတ်ထားမှာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။လေရင်ခီးစင်ပေါင်း48ခုဖြတ်သိမ်းခဲ့ရတာဖြစ်ပြီးတော့ခီးတွေ8000ကျော်ရဲ့ခီးစင်တွေပြက်ခဲ့ရတာပါ။မိတော်ပောက်ကွဲရကနေထွက်လာတဲ့ပြာမုံတွေဟာမီတာ2500အထိလေထဲမှာပြန့်နှံ့နေခဲ့ပြီးတော့အာဏာပိုင်တွေအနေနဲ့ကတော့လက်ရှိအခြေအနေကိုစောင့်ကြည့်နေပေမဲ့သတိပေးချက်အဆင့်တိုးမြင့်သတ်မှတ်တာတော့မရှိသေးပါဘူး။ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကတော့လေဒီလေစိတ်ကိုအချိန်ပိုင်းခြားတစ်ခုထိပိတ်ထားခဲ့ရပြီးတော့မီးတောင်ဒေသတဝိုက်နေထိုင်သူတွေကိုလည်းဘေးလွတ်ရာရွှေ့ပြောင်းခဲ့ရပါသေးတယ်ရှင
်။တောက်ကြနေညဖက်နောက်ဆုံးရထိတ်တန့်ရောက်တဲ့တွေကိုမှခင်ဖြူထွေးတဲ့ကိုဇော်ဝင်းလိုင်းတို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်တဲ့တပြေးညီတက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်။မြန်မာနိုင်ငံအတွင်းလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးလုပ်ငန်းတွေလုပ်ကိုင်ရမှာအကူအညီပေးရေးလုပ်ငန်းမှာပါဝင်ပတ်သက်သူတွေနဲ့တက်ဆိုင်ရာအာဏာပိုင်တွေကြားစိတ်ချယုံကြည်ရတဲ့ဆက်ဆံရေးတွေလိုအပ်တဲ့အကြောင်းမြန်မာနိုင်ငံကို9ရက်ကြာတွားရောက်တဲ့အပြည်ပြည်ဆိုင်ရာကြက်ကြီကော်မတီဥက္ကဋ္ဌပီတာမော်ရာကပြောဆိုပါရယ်9ရက်ကြာမြန်မာနိုင်ငံခီးစဉ်ပြီးဒီကနေ့နေပြည်တော်မှာသတင်းစာရှင်းလင်းပွဲကျင်းပပါရယ်ကိုသိန်းထိုက်ဦးကကောင်းတော်တင်ပြပါလိမ့်မယ
်ရခိုင်ပြည်နယ်တွင်းချင်းနေရလူသားချင်းစာနာမှုရေးပေါ်အကူအညီပေးရုံနဲ့မလိုတော့ပဲလူတွေရေရှည်ရက်တည်နိုင်တဲ့ဝင်းကျင်တဲ့နေသားအကာအကွယ်ပေးနိုင်တဲ့လူမှုအတိုင်းအဝိုင်းလိုအပ်တယ်လို့သတင်းစာရှင်းလင်းပွဲမှာ ICRC ဥက္ကဋ္ဌပီတာမော်ရာကအဓိကပြောဆိုသွားပါတယ်ဒီလိုအခြေအနေတွေကိုဖန်တီးရမှာအစိုးရတာဝန်ရှိသူတွေရဲ့အကူအညီလိုအပ်တယ်လို့လည်းဆိုပါတယ
် So my conclusion is that we will have over the next weeks
ရှင်းလာမဲ့သတင်းပတ်တွေလာရတွင်လူတွေရဲ့အသံမွေးဝမ်းကြောင်းအတွက်စီးပွားရေးခွင့်လန်းတွေဖန်တီးပြီးကိုချရာပေါ်ကိုရက်တည်နိုင်ဖို့အကူအညီတွေတိုးပြီးပေးနိုင်အောင်ကျွန်တော်တို့ဆောင်ရွက်သွားမှာပါ။ကျမကြီးစနစ်တောက်ရစနစ်ဒါတွေကိုဒေသခံအာဏာပိုင်တွေနဲ့လက်တွဲပြီးအရင်နဲ့မတူအောင်လူမှုအတိုင်းအဝန်းတွေကိုပံ့ပိုးသွားဖို့လည်းကျွန်တော်တို့စီစဉ်ထားပါတယ်။ကျွန်တော်ဒီနေ့မှလေးလေးလေးနဲ့ထောက်ပြချင်တာကအရေးပေါ်အကူအညီတစ်ခုလည်းနဲ့မလုံလောက်ပါဘူး။သူတို့ဆန္ဒနဲ့အညီပြန်လာပြီးနေထိုင်သူတွေကိုရေရှည်မှကုချရောက်ပေါ်ပို့ပြီးတော့ရည်တည်နိုင်မယ့်အခြေအနေတွေကိုဖန်တီးပေးနိုင်ပြီးပုံမကောင်းမွန်တဲ့အနာဂတ်ကိုရှုမြင်နိုင်မယ့်အနေအထားမျိုးတွေရရှိနိုင်မှုဖြစ်ပါတယ်။
အာဇာဒီဂရဟာဒီကနေ့နေပြည်တော်မှာမြန်မာအစိုးရသမ္မတဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့လည်းတီးခြားစီတွေ့ဆုံခဲ့ပါတယ်တွေ့ဆုံခဲ့တဲ့အချိန်ပြောဆိုခဲ့တာတွေနဲ့ပတ်သက်လို့လဲ
My conversations covered very much the need for support for ICRC's work
ICRC ရဲ့လုပ်ငန်းတွေကိုအစိုးရအနေနဲ့ကကူညီပံ့ပိုးပေးဖို့ကိစ္စကိုကျွန်တော်ကြေညာမြန်ပြောခဲ့ပါတယ်။ရဲတပ်ဖွဲ့စစ်တပ်စတဲ့လက်နက်ကင်တပ်ဖွဲ့တွေနဲ့ထိတွေ့ဆက်ဆံမှုလိုအပ်ပြီးအရက်သားတွေကိုကာကွယ်ပေးရေးကိစ္စတွေမှာပူးပေါင်းဆောင်ရွက်ဖို့နဲ့ ICRC ရဲ့လုပ်ငန်းတွေကိုအလဲလက်ကာလနဲ့ရေရှည်အတွက်ပြည့်ပြည့်စုံတဲ့မြန်မှန်းချက်တွေပြည့်မြောက်အကောင့်ထက်ဖွင့်နိုင်ရေးမှာပူးပေါင်းဖို့လိုအပ်တယ်ဆိုတာပါ
။မြန်မာနိုင်ငံအတွက် ICRC ရဲ့လုပ်ငန်းတွေဆောင်ရွက်ရမှာမြန်မာနိုင်ငံကြက်ချင်ဒီအသင်းရဲ့လက်တွဲပဲအဖြစ်ပူးပေါင်းဆောင်ရွက်မှုတွေပေါ်ကျေးဇူးတင်တဲ့အကြောင်းနဲ့ကမ္ဘာတဝန်းကကြက်ချင်ဒီအသင်းရဲ့ထောက်ခံအားပေးမှုတွေရခဲ့တာကိုကျေးဇူးတင်တဲ့အကြောင်းသူကပြောဆိုသွားပါတယ်။ ICRC ရဲ့လုပ်ငန်းဆောင်တာတွေနဲ့ပတ်သက်လို့လ
ည်း You know that ICRC is a neutral, impartial and independent organization. Neutral, impartial and
ICRC ကပြမလိုက်တဲ့ဂျာနီပေါ်စီတစ်ခုဖြစ်ပါတယ်။ဆိုလိုတာကတော့လူသားချင်းစာနာမှုအကူအညီတွေပေးရတဲ့ဆိုတဲ့နေရာမှာလ ိုအပ်တဲ့လူတွေလက်ထက်ကိုရအောင်ပေးဖို့တဲ့ဖွဲ့စည်းဖြစ်ပါတယ်။နိုင်ငံရေးဘာသာရေးလူမျိုးစုတိုင်းရင်းသားဘယ်ဖွဲ့စည်းနဲ့မှပတ်သက်မှုမရှိပါဘူး။ဒါကိုကျွန်တော်တို့ဆက်ပြီးထိန်းသိမ်းရပါလိမ့်မယ်။ဒီပေါ်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်သမ္မတနဲ့ကာဝေးဦးစီးချုပ်တို့ကလည်းအတိအမှတ်ပြုထားတဲ့အတိုင်းကျွန်တော်တို့ဆက်လက်ပြီးပံ့ပိုးဆောင်ရွက်ရပါလိမ့်မယ်။ဒီနေ့ကျွန်တော်တွေ့ဆုံတဲ့အချိန်ခေါင်းဆောင်သုံးဦးစလုံးကကျွန်တော်တို့ရဲ့ဆွေးနွေးမှုတွေနဲ့ပတ်သက်လို့ပုံမှန်လင်းလင်းပြောဆိုခဲ့သလိုပံ့ပိုးမှုတွေအစင်းသိဖြစ်တယ်ဆိုတာပြသတဲ့တစ်ချိန်ထဲမှာပဲကျွန်တော်တို့လုပ်ကံခဲ့တာတွေပေါ့ကျေးဇူးတင်နားလည်လက်ခံလာတာကိုလည်းပြောဆိုခဲ့ကြပါတယ်။
အစီအစဉ်ရုပ်ကတော့ပီတာမော်ရာဒီကနေ့ရခိုင်ရပ်ဖွဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးဒေသခံတွေရဲ့သဘောထားအမြင်တွေကိုနားထောင်ရင်းအပြန်အလှန်ဆွေးနွေးခဲ့ပါတယ်။သူကမြန်မာနိုင်ငံခီးစဉ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်မှာဖြစ်ကြောင်းပါခင်ဗျာ
။ကိုသိန်းထိုင်ကိုတင်ပြသွားတာပါ။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။နိုင်ငံတကာကြက်ချင်နေအသင်း ICRC ဥက္ကဋ္ဌနဲ့အရပ်ဘက်လူမှုအဖွဲ့အစည်းတွေတွေ့ဆုံစီမှာရခိုင်လူမှုအဖွဲ့ကိုယ်စားလှယ်တွေကရခိုင်ပြည်နယ်အတွင်းကူညီထောက်ပံ့ရေးပေးရမှာပက်လိုက်မှုမပြုဖို့နဲ့တပြည်နိုင်ငံရောက်နေသူတွေကိုပြန်လည်လက်ခံရမှာလဲအမှန်တကယ်မြန်မာပြည်မှာနေထိုင်သူတွေကိုရောလက်ခံမှုအဓိကဆွေးနွေးခဲ့ပါတယ် ICRC ဥက္ကဋ္ဌကကူညီထောက်ပံ့ရေးကိစ္စကိုပြန်လည်သုံးသပ်ပြီးတော့မြင်းမြတ်တတဖြစ်အောင်ဆောင်ရွက်မှာဖြစ်ကြောင်းကတိပြုပြောကြားခဲ့ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်
ဟုတ်ကဲ့ရခိုင်ပြည်နယ်ကို၃ရက်ကြာတွားရောက်ခဲ့တဲ့နိုင်ငံတကာကြက်ချင်နေတဲ့ ICRC ဥက္ကဋ္ဌပီတာမော်ရဲဟာကြာသာပတေးနေ့ကစစ်တွေမြို့မှာရခိုင်ရပ်ပတ်ဖွဲ့စည်းကကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီတွေ့ဆုံဆွေးနွေးပွဲမှာလူမှုဖွဲ့စည်းကိုယ်စားလှယ်တွေဘက်ကတင်ပြတဲ့အချက်တွေကိုပါဝင်တက်ရောက်ခဲ့သူတဦးဖြစ်တဲ့ဦးတန်းထွန်းကအခုလိုပြောပါတယ်
။ဟိုကြက်ချင်နေဖွဲ့စည်းပေါ့ကြက်ချင်နေစီမင်းသားနော်ဗမလိုက်တဲ့နဲ့ဆောင်ရွက်ပြီးတဲ့အဖွဲ့စည်းဖြစ်တဲ့ကြောင့်ဒါပဲလို့လို့ပုံရင်းညီဆောင်မှုနဲ့လုပ်ပြီးပါတစ်ဖက်သက်ဗမလိုက်တဲ့နဲ့ကျွန်တော်တို့ကအကူအညီလိုတဲ့လူတွေကိုဒါလည်းမျိုးပဲဖြစ်ဖြစ်ပေါ့ဗမလိုက်ကအကူအညီပေးပါခိုင်ဒီဘက်ကလိုတဲ့အကူအညီတောင်းရင်လည်းဟိုကျောင်းကျဒီကျောင်းကျဟိုဆန်လုံးဝင်ဒီဆန်လုံးဝင်အမျိုးနဲ့ပဲဖြတ်ချမ်းလာလိမ့်မယ်မလုပ်ပါနဲ့ပေါ့တောင်းတော့လည်းတကယ်လိုတဲ့အကူအညီတောင်းကြမှာပါဒါပဲပေါ့
နောက်ဆွေးနွေးတာကတော့ ICRC ဥက္ကဋ္ဌမေးမြန်းတာကိုဖြေကြားခဲ့ကြအောင်ဆက်လက်ပြောပါတယ
်ဒီကမေးတာပေါ့ဒီဘက်ကပြန်လာတဲ့လူတွေကိစ္စကိုဒီကနေ့ဘယ်လိုသဘောထားပါလဲမသိရဘူး။ကျွန်တော်တို့သဘောထားကတော့အဲဒီမှာလူ9သိန်းရှိပါတယ်ဆိုတဲ့လူတွေပေါ့။အဲဒီပမာဏကိစ္စတော့ကျွန်တော်ဘာမှမပြောလို့ဘူး။ကျွန်တော်လည်းအဲဒီကနေအသေးလက်ခံကြတာမျိုးပေါ့။ဒါပေမဲ့အဲဒီလာမဲ့လူတွေကတကယ်ကိုမှန်ကန်ကိုဒီမှာနေထိုင်ခဲ့ရတဲ့လူတွေဆိုရင်ဒီမှာနေထိုင်ခွင့်ရကြမှာကိုကျွန်တော်ညင်းစာမလို့ဘူးပေါ့။ဒါပေမဲ့အဲဒီကိစ္စဟာနိုင်ငံသားဖြစ်ရေးကိစ္စနဲ့ဘာမှဆက်စပ်မှုမရှိဘူးပေါ့နော်။အဲ့ဒီမှာရှိတဲ့ဒီခုနဗင်းစလုံးကိုဒီကမစီစီပဲနဲ့အကုန်လက်ခံပါဆိုရဲပြစ်ချလဲပြန်မြန်မာနိုင်ငံကိုတာလန်ဇေယျလို့သဘောထားပြီးတော့ဟိုဝင်းကြီးလိုဝင်ချက်ချင်းကိုထွက်လို့ပြားပြေးတာလဲဒါမြန်မာနိုင်ငံရဲ့လူ့ဘဏ်ခွင့်ကိုနည်းနည်းပြင်စီရရောက်တယ်ဒါမျိုးကြီးကတော့နိုင်ငံတော်ဖွဲ့စည်းပြီးမဟုတ်ကြပါနဲ့ဒါပါပဲချိန်ရပ
ါဒီဆွေးနွေးပွဲကိုပါဝင်တက်ရောက်ခဲ့တဲ့ဝင်းလက်ဖောင်ဒေးရှင်းရဲ့ဒါရိုက်တာခိုင်ကောင်းဆန်က ICRC အနေနဲ့ကိုညီတာတွေကိုဗမ်းလိုက်ဖဲဆောင်ရွက်ဖို့ကတိပြုခဲ့ကြောင်းအခုလိုပြောပါတယ်
ICRC ဥက္ကဋ္ဌကတော့သူတော်တာတော့ဟိုကောက်ပါတယ်သူကဒီလိုပဲနောက်နောက်ဆိုရင်ပေါ့သူတို့လည်းဒီဒေသခံလူမျိုးပွဲစည်းတွေနဲ့တွေ့ပြီးတော့မှသူတို့ဟိုဒီကအတန်တွေကိုနားထောင်ပြီးတော့မှတချို့ဟာတွေကိုသူပြန်ပြီးတော့ဟိုဆွေးနွေးမှာပေါ့လေဟိုမှာခြားပြမယ်သူတို့ရဲ့ဒီဒေသခံတွေရဲ့ဒေသခံပြည်သူတွေဒါဌာနေတိုင်းတော့တွေမျိုးနဲ့ယူတွေရဲ့လိုအပ်ချက်တွေကိုသူအနေနဲ့တက်နိုင်ဆုံးသူဆောင်ရွက်တော့မယ်ဆိုတဲ့ကြောင့်ပြောပါတယ်ခင်ဗျာ
ICRC ဥက္ကဋ္ဌနဲ့တွေ့ဆုံရတဲ့အပေါ်မှာကျင့်တတ်မှုရှိကြောင်းလည်းခိုင်ကောင်းဆန်ကပြောပါတယ်
။သူတို့ဒီလိုလာတဲ့အတွက်လည်းသူတို့လည်းဒီဒေသအတွင်းမှာတကယ်လိုအပ်နေတဲ့အရာတွေကိုတီးတော့တာပေါ့လေမြေပြင်အရှင်မြေတွေချီအမှန်တွေတီးတော့တော့ဒါလည်းအားရစရာတစ်ခုပါ။ဒါပေမဲ့တချို့သောအဖွဲ့အစည်းတွေကြတော့သူတို့ကဒီလိုလာတော့တယ်လာတော့ပြီးတော့မှဒီအဖက်အတန်ကိုပဲနားထောင်ပြီးတော့မှဒီဆုံးဖြတ်ချက်တွေရှာတဲ့အချိန်မှာလည်းသူတို့လိုချင်တဲ့ဟာပဲဆုတ်ကပ်ပြီးတော့ဆုံးဖြတ်ချက်ရှာတာပေါ့။သူရောက်လာတဲ့အတွက်ပို့ပြီးတော့ပဋိပက္ခကိုဖြစ်ပေါ်စေတဲ့ဟာမျိုးတွေရှိခဲ့တယ်ပေါ့အဲ့တော့ IGRG နဲ့တွေ့ဆုံလာတဲ့ဟာကတကယ်ဟိုကောင်းမွန်လေးဟိုဟာတစ်ခုပေါ့လေဟိုဒီဘက်ကလည်းတွေ့ဆုံဆွေးနွေးတဲ့ဟာတွေကိုကိုကြီးဒီဇိုင်းနားထောင်ပေးတယ်ပေါ့လေ
၃ရက်ကြာခီးစဉ်အတွင်းမှာ ICRC ဥက္ကဋ္ဌပီတာမော်ရဲဟာဘူဒီတောင်နဲ့မောင်တော်ဒေသတွေကိုလည်းတွားရောက်ခဲ့ပြီးရခိုင်ဟိန္ဒူနဲ့အစ္စလမ်ဘာသာဝင်မိသားစုတွေဒေသခံအာဏာပိုင်တွေနဲ့တွေ့ဆုံပြီး ICRC ရဲ့လုပ်ငန်းဆောင်ရွက်ချက်တွေကိုကြည့်ရှုခဲ့သလိုစစ်တွေမျိုးမှာရခိုင်ပြည်နယ်ဝန်ကြီးချုပ်နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။ကြာသာပတေးနေ့ညနေပိုင်းမှာတော့စစ်တွေမျိုးကနေနေပြည်တော်ကိုပြန်လာခဲ့ပြီးတောက်ကြနေမှာနိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့နဲ့တွေ့ဆုံပြီးနောက်နေပြည်တော်မှာသတင်းစာရှင်းလင်းပွဲကျင်းပဖို့ရှိနေပါတယ
်။ကြားရှင်များရှင် ဒီခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေအဖြစ်ဆွဆွဲပြီးဒုတိယဗိုလ်ချုပ်ကြီးတဦးနဲ့ဗိုလ်ချုပ်တဦးအပါအဝင်မြန်မာလုံခြုံရေးအရာရှိ9ဦးကို EU ဥရောပသမဂ္ဂနဲ့ကနေဒါနိုင်ငံတို့ကပြစ်မှတ်ထားတန်ခတ်ပိတ်ဆို့မှုတစ်တချို့ကိုမကြခင်ရက်ပိုင်းတုန်းကပဲချမှတ်လိုက်ပါတယ်။ဒီလိုနိုင်ငံတကာရဲ့တန်ခတ်ရေးယူမှုတွေကရခိုင်ပြည်နယ်ရေးအချက်တဲကိုကင်တွယ်ဖြေရှင်းရမှာဘယ်လောက်ထိထိရောက်တဲ့ဖြစ်ရဖြစ်လာနိုင်ပါလဲ။မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်အပေါ်မှာရောရက်ခတ်မှုတွေရှိလာနိုင်ပါသလား။တူလာနေတဲ့နိုင်ငံတကာဖိအားတွေကိုမြန်မာအစိုးရအနေနဲ့ဘယ်လိုပပနဲ့နဲ့တုံ့ပြန်ကင်တွဲသင်ပါလဲ။သောတာရှင်တွေရဲ့ထင်မြင်ယူဆချက်တွေကိုလမ်းမဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုဆက်သွယ်ပြီးနာမည်နဲ့ဖုန်းနံပါတ်တွေကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။တိုက်ရိုက်ထုတ်လွှင့်တဲ့အချိန်မှာမပါဝင်နိုင်တဲ့သူတွေအနေနဲ့လည်းကိုယ့်ရဲ့အမြင်သဘောထားတွေကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးစားဖို့အားလုံးကိုဖိတ်ခေါ်ပါရစေ
။မနက်ဖြန်စနေနေ့ညတိုင်းလေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။ကမ္ဘာပေါ်မှာလူကုန်ကူးမှုအဆိုပါဆုံးအဆင့်နိုင်ငံအဖြစ်မြန်မာနိုင်ငံကိုအမေရိကန်ပြည်ထောင်စုကထည့်သွင်းသတ်မှတ်လိုက်တာဟာတရားဥပဒေစိုးမိုးရေးအားနည်းတဲ့အတွက်ဖြစ်ရတာလို့မြန်မာလူကုန်ကူးမှုတိုက်ဖျက်ရေးလှုပ်ရှားဆောင်ရွက်နေသူတွေကသုံးသပ်လိုက်ပါတယ်။နေ့စဉ်ဆိုသလိုမြန်မာပြည်ကနေထွက်လာတဲ့သူတွေဟာထိုင်းနိုင်ငံကနေတဆင့်မလေးရှားနယ်စပ်အထိလူကုန်ကူးခံရဆဲပဲလို့လည်းဆိုပါရယ်။အဖြစ်ဆိုကတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးအေးမကသတင်းပေးပို့ထားပါတယ်။
2018ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဌာနရဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံကိုစောင့်ကြည့်အဆင့်တရားသူကနေရှော့ချလိုက်ပြီးအစိုးရဆုံးတရားသတိအဆင့်ကိုသတ်မှတ်လိုက်တာပါအခုလိုမျိုးတရားသတိအဆင့်ကိုရှော့ချသတ်မှတ်လိုက်တာဟာလူကုန်ကူးမှုပပျောက်ရေးဆိုင်ရာမှာအနှိမ့်ဆုံးသတ်မှတ်ချက်တွေကိုအပြည့်အဝပြည့်မီအောင်မြန်မာအစိုးရကလှုပ်ဆောင်နိုင်တာမျိုးမရှိပဲဒီလိုပြည့်မီဖို့အတွက်လည်းသိတာတဲ့လှုပ်ဆောင်မှုတွေမရှိတာကြောင့်ဆိုပြီးအစီရင်ခံစာမှာဖော်ပြထားပါတယ်အခုချိန်ထိမြန်မာထိုင်းမလေးနယ်စပ်ထိလူကုန်ကူးနေကြသူတွေရဲ့လူသေးဆောင်ရလမ်းကြောင်းဖြစ်တဲ့မြန်မာကော့တောင်းနယ်စပ်ကလမ်းတွေကိုမြန်မာအစိုးရအနေနဲ့ပိတ်ဖို့လိုအပ်နေတယ်ဆိုပြီးလူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတဲ့ထိုင်းခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုသမားရေးရာတာဝန်ခံဦးမင်းဦးကဆိုပါတယ
်ကျွန်တော်တို့ကအချမ်းပိတ်ဖို့လိုတာပေါ့ဗျာပိတ်ဖို့ဆိုတာအဲ့ဒီလမ်းကြောင်းမှာဘလူတွေတဲနေတယ်အဲဘယ်လမ်းကြောင်းနေထွက်နေလဲဆိုတော့ဒါတွေသိမှာပဲလေဒီလူတွေတကယ်လို့ဥမာထားပါတော့လေနယ်တရံနေလာတယ်ဆိုရင်အဲ့ဒီနယ်တရံနေပြီးတော့ရန်ကုန်ကနေဒီနယ်စပ်အထိကိုလှုပ်ပေးနေတဲ့အုပ်စုကဒါအားလုံးချိတ်ဆက်ပြီးလုပ်နေတာပဲဒါတွေရှာရင်တော့ကျွန်တော်တင်နေဟိုရနိုင်တာပေါ့တကယ်ဒါပေမဲ့ရဲတွေဘာညာအရာရှိတွေပါသူတို့မှာပြဿနာသူတို့ကအမှုတစ်ခုကိုသူတို့သွားပြီးလှုပ်လိုက်ရင်ဒီဌာနကဘာပတ်စံမှမရှိဘူးလေအဲ့ဒါကျတော့ကိုမကိုရှင်းရမယ့်ပုံစံဖြစ်နေတယ်အဲ့ဒါလည်းဒီကြောင်းပေါ့ကျန်တာတွေကလည်းခုနကပြောတဲ့ corruption တွေရှိမှာပေါ့အဲ့ဒါလမ်းကြောင်းကိုဒါလေးဟာပြီးတဲ့ဟာတွေပေါ့နော်အဲ့ဒါမျိုးတွေတော့ရှိမှာပေါ့အဲ့အဲ့ဒါတွေကြောင့်ပဲဒီလိုဖြစ်ဖြစ်နေတာပဲ
2018ခုနှစ်ထဲမှာတော့လူ900လောက်ထက်မနည်းယာနဲ့ချီရှိတဲ့မြန်မာနိုင်ငံသားလူကုန်ကူးခံရသူတွေကိုထိုင်းမလေးနယ်စပ်လမ်းတွေမှာထိုင်းနိုင်ငံဘက်ကဖမ်းဆီးခဲ့တာပါနောက်ထပ်လူကုန်ကူးမှုတွေအများဆုံးဖြစ်နေတဲ့လမ်းကြောင်းကတော့မြဝတီမဲဆောက်လမ်းကြောင်းပဲဖြစ်ပါတယ်နယ်စပ်ကနေလူပွဲစားတွေကအလုတ်ကန်ရှာဖွေဖို့လာကြသူတွေကိုဖြားယောင်းပြီးအလုတ်ရမယ်ဆိုပြီးအစစ်အစစ်ရောင်းစားကြတာတွေလည်းရှိနေပါတယ်အဲ့ဒီကနေထိုင်းငါးဖက်မြေတွေဘောကိုရောက်သွားကြတဲ့မြန်မာတွေလည်းအများအပြားရှိနေတာပါဒါတွေဟာအစိုးရရဲ့အားနည်းမှုတွေကြောင့်ဆိုပြီးလူကုန်ကူးခံရသူတွေကိုကယ်ဆယ်ရင်းလူမောင်ခိုးဂိုင်းတွေကိုထိုင်းအထူးစုံစမ်းရေးအဖွဲ့နဲ့ပူးပေါင်းဖော်ထုတ်ခဲ့တဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကလည်းဆိုပါတယ
်မေဆောက်တို့အဲ့ဒီဒီကန်ဆယ်ပြည့်တို့ဟိုနောက်ဖျားဆုံးသူနေကြတို့အဲ့မှာတော်တော်များများရှိကိုဖြည့်တယ်ကြအဲ့ဒါတွေကိုမြန်မာအစိုးရကဟိုစနစ်တကျနိုင်လင်းနိုင်ဖို့ကအတော်တော်ကိုအားနေတယ်
။အမေရိကန်နိုင်ငံကထုတ်ပြန်ခဲ့တဲ့အစီရင်ခံစာအရမြန်မာအစိုးရကလူမောင်ခိုးလူကုန်ကူးသူတွေကိုဆက်ပြီးတော့အရေးယူအဖြစ်ပေးနေတာတွေကတော့ပြီးခဲ့တဲ့နှစ်တည်းတည်းဆိုင်ရင်လူမောင်ခိုးကူးခံရသူအရေးအတွက်များများကိုဖော်ထုတ်နိုင်ခဲ့တယ်ဆိုပြီးအသိမှတ်ပြုထားပါတယ်။ရခိုင်ပြည်နယ်မှာတပ်မတော်ရဲ့စစ်စင်ရေးတွေကြောင့်ဖက်ပြေးလာကြသူတွေဟာဘင်္ဂလားဒေ့ရှ်ဘက်မှနဲ့ဒေသရင်းတခြားနိုင်ငံတွေစီကိုအိုးအိမ်ဆုံးဖာထပ်ပြေးနေရတဲ့အတွက်လဲအဲ့ဒီထဲကအများအပြားဟာ လူမောင်ခိုကူးခံရမယ့်အနေနဲ့ရင်ဆိုင်ကြရတယ်ဆိုပြီးအစိုးရခန်းစာမှာထောက်ပြထားပါတယ်ရှင်
။မိုင်အေးပါပါရှင်။ခုတော့မြန်မာသံရစာတာထုတ်လို့ရေလုံငန်းမှာဝင်ငွေကွာဟမှုရှိနေတဲ့သတင်းတင်ပြပါမယ်။မြန်မာအစိုးရပိုင်းရင်းနှီးတဲ့သဘာဝတန်ငွေလုံငန်းမှာပြပကရရှိတယ်လို့ဆိုတဲ့ဝင်ငွေတွေကိုတရားဝင်ဖော်ပြရမှာကွာဟမှုတွေရှိနေကြောင်းသံရစာတာထုတ်လို့ရေလုံငန်းတွေကိုစောင့်ကြည့်အကဲခတ်နေတဲ့ EITI ကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံတွင်းထွက်တယံစရ24ထုတ်လုပ်တဲ့လုပ်ငန်းများပွင့်လင်းမြင်သာမှုဖော်ဆောင်ရေး EITI ရဲ့နောက်ဆုံးထုတ်ပြန်တဲ့အစိုးရခန်းစာအရမြန်မာရင်းနှီးတဲ့သဘာဝတန်ငွေလုပ်ငန်း MOGE ရဲ့စည်းစရာတွေမှာအမေရိကန်ဒေါ်လာသန်း550ကျော်ကွာဟနေတဲ့အကြောင်းပြောဆိုလိုက်တာပါအပြည့်စုံကတော့ VOA မြန်မာပိုင်းသတင်းထောက်ကုစောထက်ကတင်ပြပေးသွားမှာပါ
မြန်မာနိုင်ငံ EITI ရဲ့2015-2016ခုနှစ်အစိုးရခန်းစာအရဆိုရင်နိုင်ငံပိုင်းမြန်မာရင်းနှီးတဲ့သဘာဝတန်ငွေလုပ်ငန်းကတောင်ဝေထုတ်ယူရပြည်ပကုမ္ပဏီတွေစီကအချိုးကျရရဲ့တောင်ဝေပမာဏကကုဘဘီတန်ပေါင်း 33,000 ကျော်ရှိရဆိုပေမဲ့အစိုးရကအမှန်တကယ်ရရှိရပမာဏက900ကျော်ပဲရှိရမို့စည်ရင်မပြနိုင်ပဲပျောက်ဆုံးနေတဲ့သဘာဝတောင်ဝေပမာဏကကုဘဘီတန်ပေါင်း 33 ကျော်တနှစ်ကိုအမေရိကန်ဒေါ်လာတန်900လောက်ရှိရလို့မြန်မာနိုင်ငံ EITI ပုံမွှေဆိုင်ညွန်မောင်းအဖွဲ့ကိုယ်စားလှယ်တဦးဖြစ်တဲ့ဦးဝင်းမျိုးသူကအခုလိုပြောပါတယ
်ဒီ MOGE ကသူကအော်သူနဲ့ဆက်ကြုပ်ချုပ်ထားတဲ့ရေနံကုမ္ပဏီတွေပေါ့ဥမာ Total ဟောလို့ပေါ့နော်ရုရှားပြန်ရတဲ့နေရာမှာသူအခွန်ခရီးလည်းရတယ်ပေါ့နော်အခွန်ခရီးရတယ်လို့ဟိုနောက်သူကဘာရလဲဆိုတော့ Product Sharing Contract ပေါ့ဆိုတာကထုတ်လုပ်မှုရဲ့အချိုးကျရတာလည်းရှိတယ်ပေါ့အဲ့တော့ကုမ္ပဏီတွေရဲ့အချင်းကိုကြည့်တဲ့ခါကျတော့3,000-8,000လောက်သူကပေါ်ပြတာကတော့900ကျော်ပဲပေါ်ပြတယ်အဲ့တော့ကုမ္ပဏီတွေဘက်ကတော့ပေးတယ်လို့ပြောတယ်သူကဘက်ကရတယ်ကျော်900ဆိုတော့အဲ့လိုကွာခြားနေတာတဲ့3,000-6,000လောက်ဖြစ်နေတော့ဒါတရားဝင်ပြင်ပြတယ်ဒီစည်ရင်းစာအုပ်ကြီးမှာတော့မှဒီလိုဖြစ်နေတော့ဒါကြီးကဘယ်လိုရောက်ကုန်လဲဘယ်လိုဖြစ်လဲဆိုတော့တကယ်မေးစရာကြီးဖြစ်နေတာပေါ့နော်ဘယ်နှားရောက်လို့လဲနေတဲ့ငွေတွေမဟုတ်ဘူးလေနော်အဲ့တော့ဒီအရာတွေကိုကုမ္ပဏီတွေဘက်ကတော့ပြောတယ်ပေးတယ်လို့ပြောတယ်ဆိုတော့ဘက်ကနည်းနည်းလေးပေါ်ပြတယ်အဲ့တော့ပေါ်ပြတာဘာကြောင့်လဲစည်စရာမရှိလို့လားမပေါ်ပြကြလို့လားဆိုတော့မေးခွန်းနဲ့အများကြီးဖြစ်နေတယ်ကျွန်တော်တို့ကကြားထဲကနေပြီးတော့ဝင်မေးတာပေါ့ဗျာ
စွိုင်းကန္နာအတွက်တရုတ်နိုင်ငံစီကမြန်မာရဲ့အတူ4.5ရာခိုင်နှုန်းနဲ့ချေယူထားပြီးစွိုင်းရဲ့အတွက်ချင်းငွေကနိုင်ငံတကာချင်းငွေအားလုံးရဲ့ထက်ဝက်နီးပါးရှိပါတယ်အတူပမာဏကိုတောင်းဝေရောင်းချရတဲ့ဝင်ငွေကနေပေးနေရတာဖြစ်ပြီးနိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေအနေနဲ့တွင်းထွက်သင်္ကေတစာသားထုတ်လုပ်ရေးစည်ရင်းအချက်လက်တွေကိုပုံမှန်လင်းလင်းချပြဖို့အချိန်တန်နေပြီလို့မြန်မာနိုင်ငံပွင့်လင်းမြင်သာမှုတောင်းယူမှုနဲ့တောင်းခံမှုဆိုင်ရာရပ်ပတ်မဟာမိတ်မာတာအဖွဲ့ဝင်တို့ဖြစ်တဲ့ဒုံမိုးမှုထွန်းကအခုလိုပြောပါတယ်
လက်ပိုင်လိုက်ဝင်လာတဲ့ငွေကြီးကျမတို့ကဲဒီဘန်နာငွေရောက်တိုင်းရမလားတော့တိုင်းရမလားပဲနဲ့တရုတ်ကချိုင်းနာပုံနဲ့ပဲတခါလေးနှုတ်သူတို့ရဲ့အတိုးနဲ့ဟွာပေါ့အတိုးနဲ့အရင်အတွက်တခါလေးနှုတ်ထားတဲ့ပုံစံမျိုးလောက်တာဖြစ်တော့ဒါကနည်းနည်းလေးလှုပ်ထုံးလုံလွဲလွဲနေတယ်လှုပ်လှုပ်ပိုင်ခွင့်လိုက်စင်းတယ်လို့လေသူတို့ချရတယ်ပြဥ္ပရေကလှုပ်ထုံးလုံနည်းတွေကိုလေသူတို့ကရေးဆွဲရရေးဆွဲတယ်အိုက်ဟာရေနောက်ပြီးတော့ဟိုကြီးချက်စစ်စစ်တယ်လောက်ကင်နေရလားဆိုတော့ကြီးချက်စစ်စစ်တာလည်းသူ့လိုပဲရင်းနှီးနဲ့ပိုက်လိုက်ဆိုရင်အဲ့လိုပဲဒီထဲမှာသူတို့ရင်းနှီးမြုပ်နိုင်မှုဘယ်လောက်ပါမလဲအချိုးလူဘယ်လောက်လုံမလဲဆိုတာလည်းသူ့လိုပဲဆုံးဖြတ်တယ်အဲ့လိုမျိုးတွေအခွန်တွေကိုသူတို့ကောက်တယ်ကောက်တဲ့ဟာတွေကမှကျမတို့ဒီအစိုးရကိုမှ state contribution အတွက်ဘယ်လောက်ပေါ့နော်နောက် IRD ကိုဘယ်လောက်ဆိုတာမျိုး treasury ကသွားတဲ့ဟာမျိုးနဲ့သူတို့ကပဲပြန်ခွဲပေးတယ်ပြီးတော့သူတို့ရဲ့အခြားငွေစင်းကောင်းစင်းတွေကိုထည့်တာမျိုးတွေပေါ့နော်အဲ့လိုမျိုးတွေနဲ့သူတို့ကဟိုဒီဟာတွေကိုအားလုံးကိုသူတို့မှဆက်ကြက်ပြန်ခွဲပေးရတဲ့ဟာမျိုးဆိုအလုံးစုံကိုနိုင်ငံတော်မှာသူတို့လုပ်တယ်လို့ဖြစ်နေ
2014-2015ဘဏ္ဍာနှစ်မှာတယံဇာတ24ရဲ့လုပ်ငန်းအမျိုးအစားတွေနဲ့တက်ဆိုင်တဲ့အခွန်အခရောင်းဝယ်အားလုံးရဲ့85ရာခိုင်နှုန်းကိုရေနံနဲ့သွားတုံးွေလုပ်ငန်းကနေကောက်ခံရခဲ့တာဖြစ်ပါတယ်ရေနံနဲ့သွားတုံးွေတင်ပို့ရောင်းချရရဲ့ပမာဏကတော့မြန်မာ EITI ရဲ့အစိုးရခံစားအချက်လက်တွေအတိုင်းဆိုရင်ရေနံကအမေရိကန်ဒေါ်လာတန်100နဲ့သွားတုံးွေကအမေရိကန်ဒေါ်လာတန်4,800ကျော်ရှိပါတယ်
ကိုစောထဲတင်ပြတော့တာပါ POA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ internet ဆာမျက်နှာမှာအလွယ်တကူဖတ်ရှုနာဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ် VOA ကနေ idiom သုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ video အစီအစဉ်ဖြစ်နေတဲ့အင်္ဂလိပ်စာလေ့လာနိုင်တဲ့10မိနစ်စာအင်္ဂလိပ်စာနဲ့မှတ်ချေးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုလေ့လာနိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ကျွန်းလ29ရက်တောက်ကြနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလမီတာ190တို့ကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့အမျိုးသမီးကဏ္ဍ၊သုတဆုံလင်အမေရိကန်တခွင်စားတဲ့အပတ်စဉ်ကဏ္ဍတွေကိုကြားဖို့ရှိပါတယ်။ဒါအပြင်မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ရေးကြီးမြေပြိုမှုတွေနဲ့ပတ်သက်ပြီးဆွေးနွေးထားတဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာကြားဖို့ရှိတာကတော့
အထူးသဖြင့်ရေးစင်းတဲ့ရေမြောင်းတွေမှာဟိုအမိုက်တရိုက်တွေပါတယ်ရှိလို့မဖြစ်ဘူးဒီကိစ္စအမတန်ရေးကြီးတယ်ပေါ့ဆိုရငုံမြို့မှာရေမြောင်းတွေကပိတ်နေ
အမေရိကန်မှာနေထိုင်တဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာ engineer .aag ပြောသွားတာကိုမကြခင်အပြည့်အစုံကြားမှာပါအခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေကအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးကြပါတယ်မြန်မာနယ်ပွားအမေရိကန်အမျိုးသမီးတို့ဟာအမေရိကန်အရန်ကာကွယ်ရေးတပ်မှဒုတိယဗိုလ်မှူးကြီးအဖြစ်တာဝန်ထမ်းဆောင်နေပါတယ်။ပမောက်ကဒေါက်တာမီမီဝင်းဘတ်ဟာအမေရိကန်ကာကွယ်ရေးဌာနလက်အောက်ရှိဟာဝိုင်အခြေစိုက် APCSS လုံခြုံရေးဘာသာရပ်ဆိုင်ရာအာရှပစိဖိတ်ဌာနမှတာဝန်ထမ်းဆောင်နေတာဖြစ်ပြီးမြန်မာနိုင်ငံနဲ့အရက်ဖက်စစ်ဘက်ဆက်ဆံရေးကောင်းမွန်စေဖို့ကူညီဆောင်ရွက်ပေးခဲ့သူလည်းဖြစ်ပါတယ်။သူအနေနဲ့မြန်မာနိုင်ငံကိုမကြာခဏရောက်ခဲ့စဉ်ကမြန်မာအမျိုးသမီးတွေရဲ့ကောင်းဆောင်မှုအကြီးအသေးကိုအကဲခတ်ခွင့်ရခဲ့ပြီးမြန်မာတက်မတော်မှာအမျိုးသမီးတွေပါဝင်ထမ်းဆောင်ခွင့်ရတဲ့အကြောင်းပြောပါရယ်ဒုတိယဗိုလ်မှူးကြီးမိမိဝင်းဘတ်နဲ့တွေ့ဆုံမေးမြန်းပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာတော်လလတန်းကတင်ပြချပါရယ
်ဘုံကြီးမီဝင်းဘတ်အနေနဲ့အမေရိကန်စစ်တပ်မှာတာဝန်ထမ်းဆောင်လာတာအခု28နှစ်ရှိသွားပြီ။နောက်တစ်ခုကမြန်မာနိုင်ငံကိုလည်းမကြာခဏတွားရောက်ခဲ့ဘူးတဲ့သူတူဆိုတော့ဒီအမျိုးသမီးတွေမြန်မာစစ်တပ်မှာပါဝင်နိုင်ဖို့အခန့်ကန်တာကအရေးကြီးတယ်လို့ထင်ပါသလားရှင
်။ဟုတ်ကဲ့ရှင်အရန်ရေးကြီးပါတယ်ဟုတ်
ကဲ့။ဘာကြောင့်ပါလဲရှင်
။ကျမတို့စီမှာအခုလေ့လာတာရတယ်အများကြီးရှိတယ်။ဖွဲ့တစ်ခုကိုအရန်ထက်မြက်အောင်ဖြစ်စေခြင်းလို့ရှင်အမျိုးသားအမျိုးသမီးရောပါရတယ်။ဘယ်ကန်တာမှာဖြစ်ဖြစ်ဆိုတော့ကျမတို့မှာ research အများကြီး experiment တွေလုပ်ထားတာမှာအများအားအမျိုးသမီးပါလေလေ organization တွေပေါ့နော်အဖွဲ့တွေကပို့ပြီးတော့ထက်မြက်တယ်လို့သိပါတယ်ဆိုတော့ဒါကြောင့်မလို့အမျိုးသမီးတွေပို့ပါလာလို့ရှင်ဒီ organization တွေကပို့ပြီးတော့ထက်မြက်ပြီးတော့အရာရောက်အောင်မြင်စွာလုပ်နိုင်ပါတယ်
အဲ့တော့အမျိုးသမီးတွေကပိုပါဝင်လာရင်ထက်မြက်တယ်ဆိုတော့ဥမာပြင်ကပထမဦးဆုံးကျမတို့ကြည့်ကြမယ်ဆိုအမေရိကန်စစ်တပ်မှာအမေရိကန်စစ်တပ်မှာဒီအမျိုးသမီးအမျိုးသားအခြေအနေဘယ်လိုရှိပါလဲ
အမေရိကန်စစ်တပ်မှာအခုဆိုလို့ရှိရင်အမျိုးသမီးက14ရာခိုင်နှုန်းလောက်ပေါ့ရှိပါတယ်ဟုတ်ကဲ့ကျမတို့က capability တစ်ခုပေါ့နော်နောက်ထပ်တစ်ခုတစ်မျိုးပို့ပြီးတော့လုပ်ပေးနိုင်တာပေါ့နော်ကျမတို့အမျိုးသမီးတွေဆိုလို့ရှိရင် communication တို့ဘာလို့စကားပြောတာအဲ့လိုမျိုး down နေဆိုတော့လေကျမတို့ရဲ့တယောက်နဲ့တယောက်ဆက်ဆံရေးတွေ especially ဟိုနေနိုင်ငံသားရေးဆက်သွယ်ရေးတွေပါဆိုတိတ်ပြီးတော့အမျိုးသမီးကပိုကောင်းတယ်လို့ထင်ပါတယ်ဟုတ်ကဲ့ရှင
်ဟိုတနည်းအားဖြင့်တော့အမျိုးသမီးတွေကထက်ဆန်ရေးမှာပို့ပြီးတော့တင်းတင်းမွေ့မွေ့ပို့ပြီးတော့ထိထိရောက်ရောက်လုပ်နိုင်တယ်လို့
ပါပါနဲ့ဟုတ်ကဲ့ရှင
်အဲ့တော့ဒီစစ်တပ်ထဲကိုမြန်မာအမျိုးသမီးတွေဘာဖြစ်လို့ဝင်တင်ပါလဲရှင
်စစ်တပ်ကပြည်သူစစ်တပ်ဆိုတော့လေပြည်သူက90ရာခိုင်နှုန်းကအမျိုးသမီးပါတယ်မလားဆိုတော့ပြည်သူစစ်တပ်ဆိုလို့ရှိရင်အားလုံးပါဝင်ရမယ်လို့ကျွန်မအချင်းပါတယ်ဆိုတော့ရောက်မလို့ပြောတာပါ
အခုလောလောဆယ်မှာပေါ့နော်ဒီမြန်မာစစ်တပ်နေနေဘုံမူရသွားပြီးတော့လေးလာခွင့်ရတယ်ဆိုတဲ့ခါကျတော့မြန်မာစစ်တပ်အခုလက်ရှိအနေအထားမှာရောဒီအမျိုးသားအမျိုးသမီးပါဝင်မှုကဘယ်လိုရှိပါလဲ
အခုကဆက်ဆခြင်းပဲရှိပါသေးတယ်အခု2014ရာနေပြီးတော့စပြီးတော့အမျိုးသမီးပို့လောင်းနေမြန်မာစစ်တပ်ထဲကိုရောက်လာပြီအရင်တော့ကတော့အမျိုးသမီးစစ်ဗိုလ်တွေရှိပါတယ်ဒါပေမဲ့များသောအားဖြင့်သူက medical ပတ်သက်ပြီးတော့ပဲလုပ်တာအခုကျတော့ပို့ပြီးတော့ military specialty တဲမှာသူတို့ရောက်လာပါပြီဆိုတော့အခုဆိုလို့ရှိရင်ကျွန်မထင်တယ်3%4%ရှိသွားပြီ ਨੇ တူတယ်အခုဆိုလို့ရှိရင်ပထမ ပတ်စင်ကဘိုလေးတွေအခုဆိုလို့ရှိရင်အနည်းဆုံးပိုကြီးလောက်တော့ရှိနေပြီလို့ထင်တယ်ဟုတ်ကဲ့ရှင
်ပုံမူလေးမြန်မာနိုင်ငံကိုတွားရောက်လေးရှိတယ်ဆိုတဲ့ခါကျတော့ခုလိုပေါ့နော်ကိုကိုတိုင်းကလည်းစစ်တင်တန်းဆင်ပြီးတော့ပုံမူအဆင့်ရှိလာပြီဆိုတဲ့ခါကျတော့ခုလိုမျိုးဆိုဆိုကဘူလောင်းတင်တန်းဆင်းတဲ့ဟိုအမျိုးသမီးတွေမြန်မာနိုင်ငံမှာတွေ့ဆုံခွင့်တောင်းခဲ့ပါလားရကောရခဲ့ပါလားရှင
်အာကျမတို့ခဏတော့တောင်းပါတယ်အခုချက်ရှိတော့မရသေးပါဘူးသူတို့တော့ပြောတော့ပြောတာပဲဒီနေ့ကျမသွားတွေ့နိုင်မယ်လို့ကျမကပါတွေ့ချင်တာသူတို့နဲ့ကျမရဲ့ဖြတ်တန်းလာတဲ့အခက်အခဲတွေပေါ့နော်အမျိုးသမီးတွေဒီပို့ဖြစ်တဲ့ကဏ္ဍမှာကျွန်မ share လုပ်ချင်လို့ပါ
စစပြောသလိုပေါ့နော်ဘုံမူကြီးရဲ့အတွေ့အကြုံကိုသူတို့ပြဒီပူလောင်မြို့သမီးတွေနဲ့လည်းမျှဝေခြင်းနဲ့ဆိုတဲ့အခါကျတော့အမေရိကန်စစ်တပ်မှာကိုစစ်မှုထမ်းခြင်းအပြင်ပေါ့နော်ဘယ်လိုကိုယ့်အတွက်အကျိုးတက်ရောက်မှုရှိတယ်လဲဆိုတာဒီနေရာနေလေမျှဝေပေးလို့ရပါတယ
်ဟုတ်ကဲ့ကျွန်မ US Army ရဲ့ကိုဝင်လာတာမထင်မှတ်ပဲနဲ့ဝင်လာတာဘာလို့လဲဆိုတော့ကျွန်မ High Schoolပြီးလည်းပြီးရောကျောင်းသွားဖို့အတွက်ကိုအခလိုက်ရှာတဲ့အခါမှာအဲ့ဒီအချိန်မှာ Army ROTC ကနေပြီးတော့ကျမကို scholarship ပေးတယ်။အဲ့ဒါနဲ့ပဲ US Army တဲ့ရောက်သွားတယ်။ဒါပေမဲ့အဲ့ဒီအချိန်မှာမထင်မှတ်ပဲဖြစ်တာဟိုကျမရဲ့ leadership ပေါ့နော်ခေါင်းဆောင်အုပ်ချုပ်ရေးဒီ training အများကြီးရတယ်။အဲ့ဒီအကြောင်းမလို့ကျမတခုခုလုပ်မယ်ဆိုလို့ရှိရင်အရန်အကျိုးရှိတဲ့ training မှာပဲ။အဲမြန်မာနိုင်ငံမှာလည်းကျမခဏခဏသွားတဲ့အခါကျတော့မြန်မာအမျိုးသမီးတွေအများကြီးတွေ့ပါတယ်။ခေါင်းဆောင်မှုအရေးချင်းတွေအများကြီးရှိတဲ့လူတွေရှိတယ်။တကယ်လို့သူတို့ military training ခေါင်းဆောင်မှုသင်တန်းအခွင့်အရေးတွေရလို့ရှင်သူတို့ပို့ပြီးတော့ထက်မြက်ပြီးတော့မြန်မာနိုင်ငံပို့တိုးတက်အောင်လုပ်ပေးနိုင်မယ်လို့ကျွန်မတကယ်ထင်ပါတယ်။
အဲ့တော့စစ်တပ်ကပေါ့နော်စစ်သင်တန်းဆင်းတဲ့နေရာမှာဒီခေါင်းဆောင်မှုသင်တန်းကိုကို့အတွက်ပေါ့နော်ဘလိုမျိုးဒီအမေရိကန်စစ်သင်တန်းကတဆင့်ပေါ့နော်ကိုဒီလေ့ကျင့်သင်တန်းပေးပါလဲရှင
် leadership ဆိုတာခေါင်းဆောင်မှုဆိုတာနှစ်မျိုးရှိတာပေါ့เนาะတစ်ခုက theory နောက်တစ်ခုကကျတော့ practice တကယ်လုပ်ရမယ်စာတွေ့ရောလက်တွေ့ရောနှစ်မျိုးလုံးလိုပါတယ်ဆိုတော့ကျွန်မတို့ကဆိုလို့ရှိရင်ကျွန်မခရက်ကနေပြီးစပြီးတော့ platoon leader လိုမျိုး practice ရတယ်နောက်တော့ကျွန်မ second lieutenant ဖြစ်သွားတဲ့အခါမှာကျွန်မကကျွန်မ platoon leader ကျွန်မကပထမဆုံးအုပ်ချုပ်ရ62ယောက် platoon ဆိုတော့အဲ့ဒီအချိန်မှာကျွန်မတို့အရင်အတွေ့အကြုံပုံများလာတာပေါ့နော်အဲ့ဒါဆိုတော့ကောင်းဆောင်မှုဆိုတာ practice လုပ်ပါတယ်ပထမလုပ်ရင်နည်းနည်းပါးပါးမှားတတ်တတ်တွေရှိတယ် theory ကောင်းပေမဲ့ကိုယ်နဲ့မသင့်တော်တဲ့ဥစ္စာတွေရှိတယ်အဲ့ဒါတွေကိုပြောင်းပြောင်းပြောင်းပြီးတော့ဒီဥစ္စာ customize ကိုယ်နဲ့ပို့ပြီးတော့သင့်တော်အောင်လုပ်တာအနှစ်ပေါင်းများစွာကြာပါတယ်ဆိုတော့တက်20လောက်တရားတာလုပ်ခွင့်ရတဲ့အခါကျတော့ဒီနေ့ကျွန်မအသက်50ကျော်တော်တော်များများ experience ရှိလာတဲ့အခါကျတော့ပို့ပြီးတော့တင်းတင်းမြတ်ဦးဆောင်နိုင်တာပေါ့
ဆက်စပ်ပြောလို့ခေါင်းဆောင်မှုအတွေ့အကြုံတွေမှာတစ်ခါလေးကျတော့လေစာတွေးနဲ့လက်တွေ့နဲ့မကိုက်တဲ့အခါကျတော့ကိုမှားတာတွေလည်းရှိတာပေါ့နော်
ဟုတ်ကဲ့
အဲ့တော့ကျမသိချင်တာခေါင်းဆောင်မှုပေါ်မှာမှားတဲ့အတွေ့အကြုံဘယ်လိုကိုကစဉ်းစားမိပြီးတော့ဘယ်လိုပြုပြင်ပြီးတော့လုပ်ခဲ့လဲဆိုအဲ့ဒီအတွေ့အကြုံလေးများရှိရင်မျှဝေပါလား
တခါလေကြလို့ရှိရင်အမျိုးသမီးရဲ့ characteristic တွေပေါ့နော်အမျိုးသားနဲ့မတူပြီးတော့လေကိုနဲ့လုံနေတဲ့အောက်ကလူတွေကလည်းတခါလေကြလို့ရှိရင်အမျိုးသားရဲ့မျော်လင့်တာလည်းတမျိုးဆိုတော့အဲ့ဒီဥစ္စာအများရန်အမျိုးသမီးအနေနဲ့လေကိုက adjust ပြောင်းပြီးတော့လေကိုနဲ့ပို့ပြီးတော့တင့်တော်တဲ့ characteristic လေးကိုပိုင်ကိုမွေးပြီးတော့တည်တောင်ရတာပေါ့နော်တခါလေကြလို့ရှိရင်လေကိုရဲ့ personality နဲ့သူများရဲ့ personality အမျိုးသမီးချင်းချင်းတောင်မှလည်းမတူဘူးတချို့ characteristic ကတချို့လူတွေမှာပို့ပြီးတော့ကောင်းတယ်တချို့ကျတော့လေကိုယ်အတွက်တိတ်ပြီးတော့မလိုက်ဘူးဆိုကွနည်းနည်းပြောင်းရတာပေါ့နော်အဲ့လိုမျိုးနောက်ပြီးတော့လေကိုယ်အုပ်ချုပ်တဲ့လူရဲ့အသွင်တွေလည်းနည်းနည်းပူနားလဲရတယ်တချို့လူတွေကဒီလိုကောင်းဆောင်သွားပဲဆိုပို့ကောင်းပေမဲ့တချို့နောက်တစ်ဖက်ကရမလားမရလားအဲ့ဒါနဲ့မကြိုက်မလားမသိဘူးဆိုအဲ့ဒါကြီးအမြဲတမ်းကိုယ်ကချင့်ချိန်ပြီးတော့ဒါပြန်ပြီးတော့လုပ်ပြရတယ်ဟုတ်တယ်
ဘုံမူလေမြန်မာနိုင်ငံကိုမကြာခဏသွားတယ်ဆိုတော့မြန်မာအမျိုးသမီးတွေနဲ့လည်းတွေ့ဆုံခွင့်ရမှာပါမြန်မာအမျိုးသမီးတွေရဲ့ခေါင်းဆောင်မှုအရေးအချင်းကိုဘယ်လိုအကဲခံမိပါလဲရှင
်မြန်မာအမျိုးသမီးတွေရဲ့ခေါင်းဆောင်မှုပါနည်းနည်းလေးထူးခြားတယ် Western နဲ့လေဒီ American တွေနဲ့နည်းနည်းစာလိုက်ရှင်ဘာလို့ဆို America မှာဒီ Feminism ဆိုတဲ့ကဏ္ဍကိုလှုပ်တဲ့အခါမှာအများသောအားဖြင့်ဒီ Western ပေါ့အမျိုးသမီးတွေကမိမလိုမလုပ်ဘဲနဲ့ယောက်ျားလိုဒါပေမဲ့မြန်မာအမျိုးသမီးတွေကပို့ပြီးတော့နူးနူးညံ့ညံ့နဲ့သူတို့နဲ့ပို့ပြီးတော့ကြိုက်ညီရဲ့ခေါင်းဆောင်မှုဥစ္စာတွေ့ရတယ်ဆိုကျွန်မတို့ဆိုမှာ leadership study မှာဆိုလို့ပြောရစား authentic leadership ပေါ့နော်သူတို့ဗာလဲယောက်ျားတွေလိုမျိုးခေါင်းဆောင်တွေစရာမလိုဘူးသူတို့ရဲ့ တဘာဝပေးထားတဲ့ခေါင်းဆောင်မှုကိုသူတို့ပို့ပြီးတော့တုံးတယ်လို့ကျွန်မထင်တယ်။အဲဒါကြောင့်မလို့သူတို့ကပို့ပြီးတော့ထျောက်တယ်လို့ကျွန်မထင်တယ်။ဘာလို့လဲဆိုတော့သူတို့ယောက်ျားလိုမျိုးပြောင်းလိုက်နေစရာမလိုဘူး။သူတို့ရဲ့တဘာဝပေးထားတဲ့အမျိုးသမီးနဲ့ကိုက်ညီတဲ့အသွင်ကိုသုံးပြီးတော့သူတို့ခေါင်းဆောင်မှုလုပ်တယ်ဆိုတော့ကျွန်မအဲဒါပို့ပြီးတော့ထျောက်တယ်။ Authentic leadership ပေါ့နော်
။အဲ့လိုပေါ့နော်။အနောက်နိုင်ငံကမျိုးသမီးဝါဒီတွေလိုမဟုတ်ဘဲနဲ့ဟိုယောက်ျားတွေနဲ့ဒန်းတူယောက်ျားလုံနိုင်တာကိုလိုက်ပြီးတော့ရင်ပေါင်တန်းလို့ဖို့စူးစားတာတဲ့မြန်မာအမျိုးသမီးတွေကသူတို့ရဲ့ပင်ကိုအည်သွေးကိုအခြေခံပြီးတော့သူတို့ခေါင်းဆောင်မှုကိုဒီလက်လျောညီထွေရှိအောင်လုပ်တော့ပို့ပြီးထိရောက်တယ်ဆိုတဲ့ခါကျတော့ဗာမြန်ဥပမာပေးလို့ရမယ်ရှင်သတိထားမိတာပေါ့နော
်ဒန်းတူကတော့ဒန်းတူပဲဒါပေမဲ့သူတို့ရဲ့အသံများတမျိုးယောက်ျားတွေလုပ်တဲ့ဥစ္စာအားလုံးလုပ်နိုင်တယ် mission ကို accomplish လုပ်နိုင်တယ်ဒါပေမဲ့သူတို့လုပ်တဲ့လုပ်ငန်းနဲ့လုပ်သူများနည်းနည်းယောက်ျားနဲ့တစ်ခါလေကျရင်မတူတာတွေရှိမယ
်
နော်ဒါပေမဲ့သူတို့လုပ်တာထိရောက်တယ်လို့ထင်ပါတယ်အမျိုးသမီးတွေက teamwork ကိုပို့ပြီးတော့ဦးစားပေးတယ်ယောက်ျားတွေကတကယ်လုပ်မယ်ဆိုလို့ရှင်သူတို့ကနည်းနည်း dictatorial ဖြစ်တတ်တယ် ਨੇ top down ပေါ့နော်အဲ့ဒါကွာခြားတာအများသောအားဖြင့်အမျိုးသမီးတွေကဒီခေါင်းဆောင်မယ်ဆိုလို့ရှင်ပို့ပြီးတော့ teamwork ကိုပို့သုံးပြီးတော့ပို့ပြီးတော့ democratic ဖြစ်တတ်တယ်အားလုံးကိုလူတွေရဲ့ idea တွေယူပြီးတော့သူတို့ဒီ decision လုပ်ကြတယ်။များသောအားဖြင့်အမျိုးသားတွေတင်သူတို့ဘာသူတို့ခေါင်းထဲမှာစဉ်းစားသူတို့ဒီဥစ္စာလုပ်လိုက်ဆိုအပေါ်ကနေပြီးတော့အောက်ကိုပြောပြီးတော့ဒါပဲပြီးသွားတယ်။နည်းနည်းလေးတကူခေါင်းဆန်ပြီးတော့လုပ်တယ်။ဒါပေမဲ့အဲ့ဒီတကူခေါင်းဆန်ပြီးတော့လုပ်တဲ့အခါကျတော့ကိုယ့်က input ကလူတယောက်စာပဲရှိတယ်။အဖွဲ့နဲ့စီးပြီးတော့လုပ်တဲ့အခါကျတော့ခေါင်းတွေအများကြီးပါလာတဲ့အခါကျတော့ကိုယ်လုပ်တဲ့ decision ကပို့ပြီးတော့ခိုင်မာတယ်။ပို့ပြီးတော့ထိရောက်တာပေါ့နော်။အဲ့ဒါကြောင့်မလို့အမျိုးသမီး style decision making or leading ကပို့ပြီးတော့ဒီနေ့အရန်ခက်ခဲပြီးတော့ရှုပ်ထွေးနေတဲ့ environment မှာပို့ပြီးတော့ထိရောက်တယ်လို့ကျမတို့ရဲ့ဒီ study တွေကပြလာပါတယ်ဟုတ်ကဲ့ပြ
အမျိုးသမီးကဏ္ဍကိုကြားခဲ့ရတာပါရှင်ခုတော့သုသဆုံးလေအမေရိကန်သခင်ကဏ္ဍပါဇူလိုင်လ4ရက်နေ့ဟာအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့ဖြစ်ပါတယ်ဗြိတိရှ်ကိုလိုနီဖြစ်ခဲ့တဲ့နယ်မြေတွေကနေလွတ်လပ်ရေးရယူခဲ့ပြီးနောက်ပိုင်းစူးစီးညီညွတ်မှုကိုရအောင်တည်ဆောက်ခဲ့တဲ့အထိမ်းအမှတ်အနေနဲ့ကျင်းပတာပါခုတစ်ပတ်အစီအစဉ်မှာတော့အမေရိကန်လွတ်လပ်ရေးနေ့အကြောင်းကိုအောင်နဲ့အတူမဆူမုံကအကူအညီတင်ဆက်ပေးထားပါတယ်ရှင်
ဒီဘက်အစီအစဉ်ကိုတော့ဇူလိုင်လ4ရက်နေ့မှာကြာရောက်တဲ့ American ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့အကြောင်းနဲ့ဆက်လိုက်ရအောင်ပါမဆွမွန်ရေ
ဟုတ်ကဲ့ပါဒီနှစ်ကျင်းပမဲ့လွတ်လပ်ရေးနေ့အကြောင်းမတင်ပြခင်မှာလွတ်လပ်ရေးနေ့ဘယ်လိုပေါ်ပေါက်လာသလဲဆိုတဲ့အကြောင်းကိုအရင်ဦးဆုံးပြောပြပေးပါလားကိုအောင်အောင
်1986ခုနှစ်ဇူလိုင်လ4ရက်နေ့မှာမြောက်အမေရိကတိုင်းမှာရှိတဲ့ British Colony နေမြေ73ခုထဲကနေ British လက်အောက်ကနေခွဲထွက်ပြီးလွတ်လပ်ရေးကြီးညာစာတမ်းကိုထုတ်ပြန်ခဲ့ပါတယ်အဲ့ဒီမတိုင်ခင်တစ်နှစ်လောက်ကတည်းကလွတ်လပ်ရေးအတွက်စစ်ပွဲတွေစတင်ခဲ့တာဖြစ်ပြီးအမေရိကန်ပြည်ထောင်စုရဲ့အချုပ်အခြာအာဏာကိုအတိမတ်ပြုတဲ့ပါရီငြိမ်းချမ်းရေးသဘောတူညီချက်အစအချုပ်ချုပ်ဆိုတဲ့1983ခုနှစ်ကျမှဒီစစ်ပွဲတွေအဆုံးသတ်ခဲ့တာပါအင်္ဂလိပ်တွေကိုပြန်လည်တော်လှန်ခဲ့ပြီးတဲ့နောက်ဒီလွတ်လပ်ရေးကြီးညာစာတမ်းမူကြမ်းကိုရေးဆွဲသူကတော့ Virginia ပြည်နယ်ကအသက်32နှစ်အရွယ် Thomas Jefferson ပါ
အဲ့ဒီကြေညာချက်ထဲမှာဗြိတိန်ရဲ့တတိယမြောက်ဂျော့ဂျ်ဘရင်ပေါ်မှာစန့်ကျင်ရေးသားထားတဲ့အချက်လက်တွေလည်းပါဝင်တယ်လို့သိရတယ်ကိုအောင်ရဲ့
ဟုတ်ပါတယ်ဗျာတကယ်တော့လေလော့ဂရန်ဆိုတာတိတ်အလှဲပြောင်းနေများလာတယ်လို့ပြောရမှာပါဒီလွတ်လပ်ရေးမရခင်ကာလတွေမှာကိုလိုနီနယ်မြေမှာနေထိုင်ကြသူတွေဟာတတိယမြောက်ဂျော့ဂျ်ဘရင်ရဲ့မွေးနေ့တိုင်းပျော်ပွဲရှင်ပွဲတွေလို့ခေါင်းလောင်းတွေတီးမိဘုံပွဲတွေလုပ်ခဲ့တာကနေလွတ်လပ်ရေးကြေညာပြီးနောက်ပိုင်းမှာတော့အမေရိကမှာဘရင်စနစ်အဆုံးသတ်တဲ့အထိမ်းအမှတ်အနေနဲ့ဒီဂျော့ဂျ်ဘရင်ရဲ့အခေါင်းပုံကိုမီးရှို့ပြီးတော့အောင်ပွဲခံခဲ့ကြပါတယ
်လူလူရေရဲ့ဆန္ဒနဲ့ဆန့်ကျင်ပြီးတော့အုပ်စိုးခဲ့သူတွေအတွက်ကြုံလာရတဲ့အဖြစ်မျိုးလို့ပြောရမယ်နဲ့တူတယ်နော်ကိုအောင်ရဲ့
သိဟုတ်တာပါဗျာအဲ့ဒီအချိန်ကလွတ်လပ်ရေးကြေညာစာတမ်းကိုဖတ်ကြရင်ပျော်ဝဲရှင်မွေးတွေဆင်နွှဲကြကြီးတက်ပွဲတွေနဲ့အမြောက်တွေလည်းပြစ်ဖောက်ပြီးတော့ဒီလွတ်လပ်ရေးနေ့ကိုကြိုဆိုခဲ့ပါတယ်Philadelphia မြို့မှာပထမဆုံးလွတ်လပ်ရေးနေ့အခမ်းအနားကို1989ခုနှစ်ဇူလိုင်လ4ရက်နေ့မှာကျင်းပခဲ့ပါတယ်
။ဟုတ်တယ်ရှင်အဲ့ဒီနောက်မှာတော့1982ခုနှစ်မှာ Massachusetts ပြည်နယ်ကနေပြီးတော့ဇူလိုင်လ4ရက်နေ့ကိုအများပြည်သူအားလက်ရနေ့အဖြစ်တရားဝင်သတ်မှတ်ခဲ့ပါတယ်။1832ခုနှစ်ဗြိတိန်နဲ့အမေရိကန်စစ်ပွဲနောက်ပိုင်းကာလတွေမှာတော့လွတ်လပ်ရေးနေ့အထိမ်းအမှတ်ကျင်းပတာတွေပိုများလာပြီးတော့1880ခုနှစ်အရောက်မှာတော့အမေရိကန်လွှတ်တော်ကနေဇူလိုင်လ4ရက်ကိုပြည်ထောင်စုအားလက်ရအဖြစ်နဲ့သတ်မှတ်ပေးခဲ့ပါတယ်1942ခုနှစ်အရောက်မှာတော့ပြည်ထောင်စုအစိုးရဝန်ထမ်းတွေအတွက်လုံအားကရရှိတဲ့အားလက်ရအဖြစ်ပြင်ဆင်သတ်မှတ်ပေးခဲ့ပါတယ်
အမေရိကန်နွေရာသီကာလအလယ်ပိုင်းမှာကြာရောက်တဲ့ဒီလွတ်လပ်ရေးနေ့ဟာ မျိုးချစ်ဝါဒရဲ့တင်ဂီတာဖြစ်အမျိုးသားရေးအရာအရေးပါတဲ့နေရာမှာဆက်ရှိနေပြီး19ရာစုနှောင်းပိုင်းကာလတွေမှာတော့ဒီလွတ်လပ်ရေးနေ့ကိုရောက်တိုင်းပျော်ပွဲရှင်ပွဲတွေကျင်းပသလိုမိသားစုမိတ်ဆွေတွေလည်းပြန်လည်တွေ့ဆုံပြီးလွတ်လပ်ရေးနေ့ကိုအတူဖြတ်သန်းလေ့ရှိပါတယ်
အမေရိကန်ပြည်ထောင်စုရဲ့သမိုင်းမှာအရေးပါတဲ့စာတမ်းနှစ်ခုကတော့ဒီလွတ်လပ်ရေးကြေညာစာတမ်းနဲ့ဖွဲ့စည်းပုံအခြေခံဥပဒေတို့ပဲဖြစ်ပြီးတော့မြို့တော်ဝါရှင်တန် DC မှာရှိတဲ့အမျိုးသားမော်ကွန်းတိုက်မှာပြသထားပါတယ်။သောမတ်ဂျဖာဆန်ရဲ့လက်ရေးနဲ့ရေးထားတဲ့လွတ်လပ်ရေးကြေညာစာတမ်းမူပွားတစ်ခုကိုတော့နယူးယောက်ဗဟိုစာကြီးတိုင်မှာပြသထားတယ်ရှင်
။သောမတ်ဂျဖာဆန်ကဒီလွတ်လပ်ရေးကြေညာစာတမ်းကိုရေးသားခဲ့ပြီးစာသားအချို့ကတော့မြင်တာထားပါတယ်။နောက်ဆုံးအပိသက်ရေးသားတဲ့ကြေညာစာတမ်းမှာကအဲ့ဒီစာသားတွေမပါတဲ့အတွက်သူအတော်လေးစိတ်မကောင်းဖြစ်ခဲ့တယ်လို့ဆိုရတယ်။တောင်ပိုင်းကိုလိုနီဒေသတချို့ကိုနှစ်သိမ်းတဲ့အနေနဲ့ကျုံကုံကူးမှုနဲ့ပတ်သက်ပြီးတော့ရေးသားထားတဲ့စာသားတချို့ကိုဒီကြေညာစာတန်းကနေပြဖြတ်ထားခဲ့ပါတယ်
။တကယ်တော့လေအသားအရောင်ခွဲခြားမှုစနစ်ဆိုးဆိုတာအမေရိကန်ပြည်ထောင်စုသမိုင်းမှာအချိန်တော်တော်ကြာတဲ့အထိဆက်ရှိနေခဲ့ပြီးတော့ဒီမတရားမှုကိုအမေရိကန်သမ္မတအဆက်ဆက်ကတဖြည်းဖြည်းချင်းပြောင်းလဲခဲ့ရတာပါ။သမ္မတအီဗရာဟင်လင်ကွန်အပါအဝင်1948ခုနှစ်ဇူလိုင်လ26ရက်နေ့တုန်းကဆိုရင်အမေရိကန်စစ်တပ်နဲ့ပြည်ထောင်စုအစိုးရအဖွဲ့တွေထဲမှာအသားအရောင်ခွဲခြားမှုတွေကိုအဆုံးသတ်ဖို့အတွက်သမ္မတဟင်ရီထရူမန်ကအမိန့်ထုတ်ခဲ့ရပါတယ်။လက်နက်ကိုင်တပ်တရဲ့ဦးစီးချုပ်အနေနဲ့ရောနိုင်ငံတော်သမ္မတတယောက်အနေနဲ့ထုတ်ပြန်လိုက်တဲ့ဒီအမိန့်ရဲ့ရည်ရွယ်ချက်ကတော့အသားအရောင်လူမျိုးဘာသာတရားကိုအခြေမခံမဲနဲ့လူတိုင်းမှာညီမျှတဲ့အခွင့်အရေးရနိုင်မှုဖြစ်တယ်လို့သမ္မတထရူမန်ကပြောခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုရဲ့အမြင့်ဆုံးဥပဒေအဖြစ်သတ်မှတ်ထားတာကတော့နိုင်ငံဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေဖြစ်ပါတယ်။ဒီဖွဲ့စည်းပုံရဲ့အစမှာအစစအရာရာပြည်စုံတဲ့ပြည်ထောင်စုခိုင်မာတဲ့တရားဥပဒေစနစ်တည်ငြိမ်မှုရှိတဲ့အနေအထားတရားဥပဒေအရအာမခံချက်ပိုကောင်းမွန်တဲ့အထွေထွေလူမှုဖူလုံရေးစနစ်နဲ့ရရှိထားတဲ့လွတ်လပ်ရေးကိုခိုင်မာအောင်အမေရိကန်နိုင်ငံသားတွေအနေနဲ့အစွမ်းကုန်ဆောင်ရွက်ပြီးအကောင့်တွေဖော်သွားမယ်ဆိုတဲ့အချက်လည်းပါဝင်ပါတယ်။လွတ်လပ်ရေးနေ့အကြောင်းကိုပြောမယ်ဆိုရင်တော့နိုင်ငံတော်သတင်းဖြစ်တဲ့ The Star Spangled Banner အကြောင်းလည်းခြံထားလို့မရပါဘူး
1932ခုနှစ်မှာမှနိုင်ငံတော်တခြင်းအဖြစ်နဲ့တရားဝင်သတ်မှတ်ခဲ့တဲ့ The Star Spangled Banner ဟာမျိုးချစ်စိတ်လှုံ့ဆော်ပေးတဲ့လူကြိုက်အများဆုံးတေးသွားအဖြစ်နဲ့ရာစုနှစ်ကြော်ကြာရှိနေခဲ့တာပါ Maryland ပြည်နယ် Baltimore မြို့က Matt Henry ခံတပ်ကြီးကိုတော့1812ခုနှစ်စစ်ပွဲကာလမှာအင်္ဂလိပ်ရေတပ်ကနေအကြီးအကျယ်တိုက်ခိုက်ခဲ့ရာကနောက်ဆုံးလက်လျှော့ပြီးတော့ပြန်သွားချိန်နဲ့တိုင်အောင်နောက်မှာအဲ့ဒီခံတပ်မှာလွှင့်ထူထားတဲ့အလံကြီးဟာအထီးခိုက်မရှိပဲတလူလူလွှင့်နေတာကိုတွေ့ရပြီးနောက်မှာတော့ရှင်းနေတူလည်းဖြစ်တဲ့ Francis Scott Key ဟာဒီနိုင်ငံတော်တခြင်းစာသားကိုရေးသားခဲ့တာဖြစ်ပါတယ်
။အဲ့ဒီအချိန်တုန်းကတော့ Mac Henry ခနဲ့ကိုကာကွယ်ကြစို့လို့ခေါ်ကြတဲ့ဒီကဗျာစာသားကို Baltimore သတင်းစာနှစ်ဆောင်မှာရိုက်နေထုတ်ဝေခဲ့ပြီးတဲ့နောက်မှာအရှိတ်ကန်ယူရန်တကြောကမြို့ကြီးတွေကိုလင်းလင်းမြန်မြန်ပြန့်နှံ့သွားပါတယ်။1812ခုနှစ်နိုဝင်ဘာလမှာတော့ The Star Spangled Banner ခေါင်းစဉ်နဲ့ပထမဆုံးအကြိမ်ပုံနှိပ်ဖြန့်ချိခဲ့ပါတယ်။
အမေရိကန်သမိုင်းမှာအရေးပါခဲ့တဲ့နိုင်ငံရဲ့အခြေခံအကြဆုံးဥပဒေတွေဖြစ်တဲ့လွတ်လပ်ရေးကြေညာစာတမ်းနောက်တော်လှန်ရေးကာလအတွင်းမှာရေးဆွဲခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေအမေရိကန်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေ၃ခုစလုံးကိုကြည့်ရှုလေ့လာခြင်းနဲ့ဆိုရင်တော့ဝါရှင်တန်ကနေမိုင်140လောက်ဝေးတဲ့ပါစဗေးနီးယားပြည်နယ်ကဖီလာဒဲဖီးယားမြို့မှာရှိတဲ့ Independent Hall လို့ခေါ်တဲ့လွတ်လပ်ရေးအဆောက်အဦးမှာတွားပြီးတော့ကြည့်ရှုနိုင်ပါတယ်ဆက်ရှိရာစုနှစ်လောက်တုန်းကတော့အမေရိကန်ပြည်ထောင်စုစပြီးတော့တည်ထောင်ခဲ့ရာဖလာဒဲဗီးယားမြို့ဟာအရေးပါတဲ့အခမ်းကဏ္ဍကနေပါဝင်ခဲ့ပြီးတော့နှစ်စဉ်တန်းနဲ့ချီတဲ့လူတွေလာရောက်လဲပတ်လေရှိပါတယ်အမေရိကန်သမိုင်းကိုလေ့လာနိုင်အောင်ဒေသခံအဖွဲ့အစည်းတွေဘက်ကလည်းဆောင်ရွက်ပေးထားပါတယ်ရှင
်နှစ်စဉ်တိုင်းဇူလိုင်လ4ရက်နေ့ရောက်တိုင်းအမေရိကန်နိုင်ငံတော်ဝန်ကမြို့ကြီးတွေမှာမီရှူမီပန်းတွေပစ်ပေါက်ဂုံပြုကြသလိုမြို့တော်ဝါရှင်တန် DC မှာဆိုရင်လည်းဂီတဖြောပြပွဲတွေပရိတ်စီတန်းလှည့်လည်ပွဲတွေနဲ့အထူးစီကားလာပါတယ်လွတ်လပ်ရေးနေ့ညနေကျောင်းမှာတော့ဂီတဖျော်ပြပွဲကိုပင်မလှွတ်တော်အဆောက်အဦးကြီးနောက်ဖက်မြက်ခင်းပင်မကျင်းပလေရှိပါတယ်ဒီဂီတဖျော်ပြပွဲဟာအခမဲ့ဖြစ်ပြီးဘသူမဆိုလာရောက်ကြည့်ရှုလို့ရပါတယ်လူအများကြီးတက်ရောက်လို့ရှိတာကြောင့်ညနေ3နာရီကတည်းကစတင်ဝင်ရောက်နေရယူနိုင်ပါတယ်
ဟုတ်တယ်ကိုအောင်ရဲ့စုမွန်လဲဝါရှင်တန် DC ရောက်ကလေးကဒီဇူလိုင်လ4ရက်နေ့ပွဲတိုင်းကိုမဖြစ်မနေသွားပါတယ်အဲ့ဒီနေရာမှာကတော့လုံခြုံရေးကတင်းကျပ်ထားတယ်ဆိုပေမဲ့အစားအစာနဲ့တောက်စရာတွေတော့ယူလာခွင့်ပေးထားပါတယ်ရုပ်မြင်သံကြားကနေကြည့်မယ်ဆိုရင်တော့ည8နာရီကနေ9နာရီခွဲအထိဓာတ်ရိုက်ထုတ်လွှင့်ပြသပါတယ်ဓာတ်ပုံနေဗီဒီယိုတွေရိုက်ကူးခွင့်ရှိပေမဲ့လည်းရောင်းချခွင့်ကိုတော့ပိတ်ပင်ထားပါတယ်Constitution လမ်းမကြီးတလျှောက်မှာဆိုရင်တော့ City Wide နေပါဝင်တဲ့ခြိတက်လမ်းလျှောက်ပွဲကျင်းပပါတယ်။ညဘက်ရောက်ပြီးဆိုရင်တော့အမျိုးသားရင်ပြင်မှာပစ်ဖောက်တဲ့မီရှူမီးပန်းတွေကို Washington DC ရဲ့ဗတ်ပေါင်းဆောင်ကနေကြည့်ရှုလို့ရပြီးတော့ Potomac မြင်းနဲ့တစ်ဖက်ကန် Virginia ပြည်နယ်ကပါလူတွေသိမ့်နဲ့ချီပြီးကြည့်ရှုကြပါတယ်ရှင်။
သုသာဆောင်လည်းအမေရိကန်တခွင်ကဏ္ဍပါရှင်ခရော့သိပ်ပန်တဲ့ဤပညာအစည်းအဝေးမှာမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ရေကြီးမြေပြိုမှုတွေမဖြစ်အောင်ဘယ်လိုကာကွယ်လှုံ့ဆော်တင်လဲဆိုတာကိုသဘာဝပတ်ဝန်းကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးအေးကြီးကိုမေးမြန်းပြီးတော်ခင်မျိုးသက်ကသိပ်ပန်တဲ့ဤပညာအစည်းအဝေးမှာတင်ဆက်ထားပါတယ်
ဒီဘက်တော့မြန်မာနိုင်ငံကမြို့ကြီးတွေမှာရေကြီးရေရှမ်းနဲ့အန်တီကိုကာကွယ်ဖို့အတွက်ဘာတွေလုပ်နိုင်လဲဆိုတော့ကိုပြောပြပေးပါပါမြစ်စင်ကျုံနေရတဲ့ရေကြီးရေရှမ်းမှုအတွက်မြို့တစ်မြို့ကိုအကာအကွယ်ပေးခြင်းဒီမြို့တည်ရှိတဲ့နေရာကမိုးရွာသွန်းတဲ့ပမာဏရွာသွန်းတဲ့မိုးရေကိုထိန်းထားနိုင်တဲ့တစ်ပင်ရေကန်အပြင်မြေအနေထားအမျိုးအစားတွေကိုတည်ထားဖို့လိုတယ်လို့သဘာဝဝန်ကျင်အင်ဂျင်နီယာဒေါ်အေးအေးကြီးကပြောပါတယ်
မိုးရေကြီးဘလောက်ရှိတလဲရှင်အဲ့မိုးရေကြီးစိတ်ဝင်သွားနိုင်တယ်တဘာဝပေါက်ပင်တွေရှိတဲ့နေရာဘလောက်ရှိတလဲအဲ့နေရာရဲ့အခြေအဘလောက်ရှိတလဲဒီမြို့နားမှာကရေကားဓာတ်တွေဘလောက်ရှိတယ်ရေကားဓာတ်တွေကဟိုလွှတ်တာရှိတလားပေါ့နော်နောက်ပြီးတော့မြို့တစ်ခုမှာရှိတဲ့ကုန်းတွေရဲ့ဇောင်းတွေကဘလို့ရှိတလဲမြေရဲ့အမျိုးအစားပေါ့မြေမျိုးအစားဆိုတာဥပမာဆိုရွှန့်စင်းမြေဆိုလို့ရှိရင်မြေမဆုတ်ဘူးပေါ့နော်အမျိုးရှိမြေမျိုးအစားတွေကဘလို့လဲနောက်ပြီးတော့ဒီရေကြီးလို့ရှိရင်ရေကြီးသွားတဲ့ဒီသွင်းပြင်ရှိတယ်အဲ့လိုမြင်မှာဘာအဆောက်အဦတွေစောက်ထားတယ်လဲပေါ့နော်အဲ့ဒါတွေလည်းကြည့်ရမယ်နောက်ပြီးတော့ဒီလိုရေစီရလမ်းကြောင်းရဲ့အကျယ်ဝင်းကဘလောက်ရှိတယ်လဲရှိတဲ့မြေကြီးကိုဘလိုပုံစံနဲ့တုံးတယ်လဲဥပမာဆိုရလို့ရှိရင်အဆောက်အဦစောက်တာလားအပင်စိုက်တာလားစသည်ဖြစ်ပေါ့နော်နောက်ပြီးတော့မြို့ကြီးပြကြီးတွေဘလိုမြို့တွေဘလိုဖြစ်လာတယ်လဲအဲ့ဒါလည်းအရေးကြီးတယ်နောက်ပြီးတော့တမိုင်းအရာမိုးရေကြီးလက်မတွေကဘလောက်ရှိတယ်လဲမိုးရွာတဲ့ခါမှာရေကတလဟောစီးလာတဲ့တုံပြီးစီးလာတာဘလိုပုံစံနဲ့ဖြီးလာတယ်လဲဒီရေတွေဘလိုဝင်လာတယ်လဲဒီရေတွေကတလိမ့်လေးတချိန်ထုံးဝင်လာပုံနောက်ပြီးတော့မုန်ထဲနေကြရင်လည်းဘလိုဝင်လာမလဲမြေကြီးတွေရဲ့ဆွတ်ဆုံမှုလေဘလောက်ရှိတယ်လဲအဲ့အကြောင်းတွေ14ခုလောက်ရှိတယ်အဲ့တော့အဲ့အကြောင်းတွေကိုတစ်ချက်ချင်းတစ်ချက်ချင်းမကြည့်ပြီးတော့ဘယ်အကြောင်းတွေကရေကြီးတာကိုဖြစ်စေတယ်လဲဥပမာဩစတြေးလျပြည်မှာဆိုသူတို့အဖို့ကတော့မိုးကြောင့်မိုးရွာတဲ့ပုံစံမမှန်ဘူ
းပင်လယ်ကမ်းရိုးတန်းနားမှာတည်ထားတဲ့မြို့ရွာတွေအတွက်အထူးလိုအပ်တာကမြေထိန်းနံရံပါ
ထုံးစံကတော့ရေကြီးတာကိုကာကွယ်ဖို့လုပ်နေရှိတာကတော့ဥပမာပင်လယ်နားမှာနော်ကမ်းရိုးတန်းနားမှာဆိုပင်လယ်ရေမဝင်နိုင်အောင်နောက်ပြီးတော့ဒီရေတွေပဲတက်လာတဲ့ခါမှာခံနိုင်အောင်လို့ဒိုင်းတွေကာထားတာရှိတယ်ကျမတို့ဖြူစင်းကဂဲလ်ဖစ်တန်းမှာဆိုလို့ကာထားတာရှိတယ်နောက်ပြီးတော့မြေထိန်းနိုင်ရန်နေမြေထိန်းနိုင်ရန်မျိုးမျိုးရှိတယ်ဥပမာတာတမန်နေမြေဖို့ရဲ့ဘောင်းနေရေကာတာတွေရေတုံလောင်နဲ့ညာတွေကန်တွေအကုန်လုံးကမိုးရွာတဲ့အချိန်မှာရေတွေကိုခံထားနိုင်အောင်ပေါ့နော်ဘယ်လိုလုပ်လဲအဲ့ဒါတွေကိုလည်းပြန်ပြီးတော့စမ်းစစ်ဖို့လိုတယ်ဒါတွေကလုံလောက်ပြီလားနောက်တစ်ချက်ကမြေထိန်းကန်ပေါ့သူကရေကားတာအသေးစားလေးအေးရေထင်းကန်လေးတွေကရေစီးသွားတဲ့လမ်းကြောင်းတွေနဲ့ဆက်ထားမယ်အဲ့လိုဆက်ထားရင်သူကပကံလို့ပေါ့နော်မိုးရွာမယ်ဆိုလို့သူကရာရီအဖြစ်ရေတွေကိုထိန်းထားနိုင်တယ်ဆိုလို့မိုးရွာလို့ရှိရင်အဲ့ရေတွေကရေထင်းကန်ကိုလာမယ်တကယ်လို့ပြောင်းရမယ်ဆိုလို့ရှိရင်လည်းပြောင်းဖို့ချိန်လေးနည်းနည်းရတယ်မှာရေစီးအားကိုလည်းနည်းနည်းနှဲသွားစီရပေါ့နော
်ရေကြီးတဲ့အန်တဲကာကွယ်ရမှာမြို့ရွာတွေရဲ့တိဆောက်မှုဆံရစီမံခန့်ခွဲမှုနဲ့ရေစီးမြောင်းတွေတည်ရှိမှုအပြင်ရေမြောင်းတွေကိုထိန်းသိမ်းမှုကအရေးပါပါတယ်
မြို့ရွာကိုဖွဲ့စည်းတဲ့အခါမှာမြို့လေးရွာတွေထက်ထက်ဘယ်လိုလုပ်လဲရန်ကုန်မြို့ကတဖြည်းဖြည်းကြီးလာတယ်ကြီးထွက်လာတယ်ဆိုတော့သူ့ရဲ့မြို့လေးတွေအများကြီးဖြစ်လာတဲ့အခါမှာတကယ်လို့အဆောက်အဦတွေစောက်တော့မယ်ဆိုလို့ရှိရင်တေးတချာကြည့်ရမယ်ဒီဆောက်အဦတွေစောက်လဲလို့ရှိရင်ဒီဆောက်ချင်းအဖြစ်ရေစီးလမ်းကြောင်းမှာတွားပြီးတော့ပိတ်ဆို့နေမှာလားအဆောက်အဦတွေမခါတဲ့ပုံလမ်းမှာပါတယ်နောက်ပြီးတော့ရေစင်းတဲ့လမ်းတွေအကုန်လုံးကလည်းဖုံးဖုံးထားရမယ်ရေကိုစင်းလို့မရအောင်တစ်နေတဲ့အရာဝတ္ထုတွေမရှိရအောင်ဒါမှရေကဝေါကနေစတခါဆေးသွားလို့ရတယ်နော်ဒါမှရေကြီးတာကိုကောက်ဝဲမယ်အထူးသဖြင့်ရေစင်းတဲ့ရေမြောင်းတွေမှာဟိုအမိုက်တရိုက်တွေပါတယ်ရှိလို့မဖြစ်ဘူးဒီကိစ္စအမတန်အရေးကြီးတယ်ပေါ့ဆိုရန်ကုန်မြို့မှာရေမြောင်းတွေကပိတ်နေတယ်အများကြီးပဲအမိုက်ပုံဖြစ်နေတယ်အများကြီးရှိတယ်တစ်ပင်တဘာဝပေါက်ပင်ပေါ့လေဥပမာတစ်ပင်အကြီးကြီးရှိမယ်ခြုံတွေရှိမယ်မြက်တွေရှိမယ်အဲ့ဒါတွေကဘာလို့တလဲဆိုလို့ရှိရင်မြေတိုက်စားတာသူကကောက်ဝဲပေးတယ်မြေနှိမ့်ဒေသမှာနေတဲ့လူတွေဆိုရင်ပင်နေခြုံနေကိုပိုဆိုင်ပါလို့ပြောရမှာဒါမှရေကအရန်လာလို့ရှိရင်ရေစီးအားကိုအဲ့တစ်ပင်နေခြုံနေမြက်တရားခွဲပေးမှာအဲ့ဒါမှသူတို့ရေတိုက်စားမှုလည်းနေသွားမယ
်မြို့ရွာတွေမှာနေထိုင်သူတွေအတွက်ရေကြီးရတဲ့အကြောင်းရင်းနဲ့ဆိုးကျိုးတွေကိုသိအောင်ပညာပေးဖို့လိုအပ်တယ်လို့အုပ်ချုပ်သူတွေကလည်းသတင်းအချက်အလက်တွေညှဝေပေးဖို့လိုအပ်ပါတယ်
အထူးသဖြင့်ပေါ့နော်ဖွံ့ဖြိုးတိုးတဲ့နိုင်ငံတွေတော်တော်များများမှာမြေမြောင်းနေရေစီးမြောင်းနေကအမိုက်တိရိုက်တိအဲ့လိုပိတ်ချင်းအဖြစ်မိုးရွာလို့ရှိရင်သူတို့ရဲ့စိုးကျိုးပါဖြစ်စေတယ်ဆိုတာကိုသိရမယ်နောက်ပြီးတော့မြုပ်ထားတဲ့ရေမြောင်းကြီးတွေလည်းရှိတယ်အဲ့ရေမြောင်းကြီးတွေက အမိုက်တရိုက်တွေเนาะအကျိုးပဲပျက်စီးတွေပိတ်နေလို့ရှိရင်ရေတွေကမမစီးနိုင်မနဲ့ပဲရောက်သွားမယ်လူတွေရဲ့အိမ်ထဲကိုနန်းနေတွေရောက်သွားမယ်အဲ့ဒါကြောင့်မလို့ပညာပိတ်အမတန်ရေးချီးတယ်လူတွေကိုရေးချီးရတဲ့ဆိုဂျိုးတွေဘလို့နင်းအောင်လုပ်မယ်ဆိုတာကိုသိအောင်လုပ်ဖို့လိုတယ်ပြည်သူတွေကိုနော်တတိပေးနိုင်ဖို့အခုအချိန်မျိုးတည်နိုင်ဖို့အတွက်မိုးလေဝသနဲ့ပတ်သက်ပြီးတော့ခံမှန်းချက်တွေထုတ်ဖို့မိုးရေချင်းနဲ့ပတ်သက်ပြီးတော့တိုင်းတာဖို့အကုန်လုံးကိုခင်မင်းနည်းစနစ်များနဲ့ခံမှန်းဖို့ထိန်းချုပ်ဖို့ကိုလည်းအဲ့ဒီဌာနတွေလုပ်နေတဲ့ဌာနတွေကိုလည်းအထူးသဖြင့်ငွေအားလူအားပေါ့နော်ပံ့ပိုးပြီးတော့အားပေးဖို့လိုပါတယ်ဌာနပေါင်းစုံကလည်းဌာနချင်းတနာကြချင်းတည်တည်တနတ်လုပ်နေလို့မဖြစ်ပါဘူ
းရန်ကုန်လိုမြို့ကြီးတွေအတွက်ရေကြီးတဲ့အန္တရာယ်ကာကွယ်ဖို့အတွက်ဘာတွေလုပ်သင့်ပါသလဲ
အဓိကလို့တဲ့တိအချက်ကတော့လွတ်တော်ပိုင်းပေါ့နော်ဘတ်ဂျက်ချပေးတဲ့အပိုင်းအနေနဲ့ဆိုရင်မိုးလေဝသခန့်မှန်းတဲ့နေရာမှာတိကျရမယ်အချိန်နဲ့တပြေးညီခန့်မှန်းနိုင်တဲ့အခြေခံဤပညာအဆောက်အအုံစသည်တို့ကိုရင်းနှီးမြှုပ်နှံမှုလိုပါတယ်ဒါကအမတန်အရေးကြီးပါတယ်နောက်ပြီးတော့လည်းစည်ရင်းစရာပြုစုလည်းလိုပါတယ်ဥပမာဆိုရင်မိုးရေကြီးလက်မှတ်ပြုရှိတဲ့အဲ့ကိစ္စတွေကိုအစစ်မြစ်ပြီးလုပ်ဖို့လိုပါတယ်ဒါကတစ်ချက်ဒါခန့်မှန်းမှုအပိုင်းပေါ့နော်နောက်အပိုင်းကကျတော့ရန်ကုန်မြို့ကြီးမှာအမိုက်ကိစ္စကအတော်ဆိုးနေပါတယ်ဒီကိစ္စကိုပေါ့ပေါ့ဆက်ဆက်သဘောမထားဘဲနဲ့ဒါဟာနှီးစင်မပြတ်လုပ်နေရမယ်ဆိုတဲ့ပုံစံနဲ့တိတိချာချာငွေရောလူရောထည့်ပြီးတော့လုပ်ဖို့လိုပါတယ်နောက်ပြီးတော့ရန်ကုန်မြို့ကြီးမှာရှိတဲ့ပိုင်လိုင်းတွေကဘယ်နေရာကဘလို့ဆွဲထားပြီးပါရှိတယ်လဲဆိုတဲ့မြေပုံလည်းဖော်ဖို့လိုပါတယ်ဘယ်နေရာမှာဘလို့ရှိနေပြီရေကဘလို့စီးနေတယ်ဆိုတဲ့ဟို flood map ပေါ့နော်ရေကြီးရင်ဘလို့စီးကြမယ်ဆိုတဲ့ရှိဖို့လိုပါတယ်နောက်တစ်ချက်ကအချို့နေရာတွေမှာအိမ်ဆောက်တင်သလားမဆောက်တင်ဘူးလားအဆောက်အဦမဆောက်တင်ဘူးလားဆိုတဲ့ဟာတွေကိုလည်းဆုံးဖြတ်ချက်တွေလုပ်ဖို့လည်းလိုပါတယ်နောက်ဒီကိစ္စကတစ်နှစ်ထဲနဲ့လည်းပြီးမှာမဟုတ်ဘူးနှစ်တိုင်းနှစ်တိုင်းဖြစ်လာမယ့်ကိစ္စဖြစ်တယ်နောက်အဓိကအရေးကြီးဆုံးကလည်းရန်ကုန်မြို့မှာလည်းမကောက်ပဲမြို့ပဲဖြစ်ဖြစ်ဒီလိုမိုးရွာလာပြီဆိုရင်ရှင်ဥမာဆိုရေတွင်းဆိုလို့ရှင်ရေတွင်းကရေတွေကအပြင်ကအရင်အညစ်တွေပါလာပြီးတော့မတန့်ရှင်းတာဖြစ်နိုင်တယ်ရေကြီးလို့ရှင်မင်္ဂလာပိုက်တွေကလည်းအိမ်မိုးရေတွေနဲ့ရောပြီးတော့မတန့်တဲ့ကိစ္စစက်မှုလက်မှုလုပ်ငန်းတွေမှာသုံးကြတဲ့ဓာတုပစ္စည်းအခြားပစ္စည်းဓာတ်မြေဩဇာတွေစားရတဲ့ညဉ့်ညမ်းမှုတွေပညာပေးကလည်းအများကြီးလိုပါတယ်အမိုက်ကအစားလူတွေအနေနဲ့ပြရလွဲကူအောင်ဘယ်လိုလုပ်မယ်ဆိုတဲ့ရေရှိစီမံကိန်းတွေအများကြီးလိုပါတယ်
တဘာမဝင်းချင်အင်ဂျင်နီယာဒေါ်အေးကြီးရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
သိပ္ပံနဲ့ဤပညာအပတ်စဉ်ကဏ္ဍကိုနားဆင်ခဲ့ရတာပါဒီအစီအစဉ်ကိုအခုလိုတောက်ကြနေညပိုင်းမှာအစ်စ်ထုတ်လွှင့်ပေးနေပြီးတော့ပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနက်ပိုင်းမှာနားဆင်နိုင်ပါတယ် VOA ကနေအခုအတန်းလွှင့်နေတဲ့တနအိစအစီအစဉ်အလုံးကိုလည်းအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီအထိအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်ခရော့ကျန်းရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင်
ရုရှားကယူကရိန်းနိုင်ငံခရိုင်းမီးယားကျွန်းဆွယ်ကို2014ခုနှစ်မှာသူပိုင်နဲ့ထဲသွတ်သွင်းခဲ့တဲ့အတွက်ရုရှားပေါ်ချမှတ်ခဲ့တဲ့ EU ဥရောပသမ္မဂရဲ့တံခါးပိတ်ဆို့မှုတွေကိုအခုထပ်ပြီးတော့တက်တန်းတိုးကို EU ခေါင်းဆောင်တွေသဘောတူဆုံးဖြတ်လိုက်ပါပြီ။ရုရှားပေါ်တံခါးအရေးယူမှုနောက်ထပ်6လတက်တန်းတိုးတဲ့အကြောင်းကိုဒီကနေ့တောက်ကြနေမှာပဲ EU ခေါင်းဆောင်တွေကကြေညာချက်ထုတ်ပြန်လိုက်ကြတာပါ။တခါဒီဥရောပဒေသကိုရွှေ့ပြောင်းဝင်ရောက်နေထိုင်လာသူတွေနဲ့အရေးနဲ့ပတ်သက်ပြီးတော့လည်း EU ခေါင်းဆောင်တွေဒီကနေ့တောက်ကြနေမနေ့အစောပိုင်းမှာသဘောတူညီချက်ရရှိလိုက်ပါတယ်။ဒီသဘောတူညီချက်ဟာဥရောပရဲ့ပူးပေါင်းဆောင်ရွက်မှုဖြစ်တယ်လို့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကပြောပါရယ်။ဘယ်လ်ဂျန်နိုင်ငံဘရက်ဆဲမြို့မှာကျင်းပတဲ့ EU ခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲအတွင်းမှာအဲ့ဒါလိုသဘောတူညီချက်ရယူခဲ့ကြတာပါရှင်။မြန်မာနိုင်ငံကနေအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုနေရက်ပြန်လည်ခေါ်ယူဖို့မြန်မာအစိုးရဘက်ကအဆင်သင့်ရှိနေပြီလို့ယုံကြည်တဲ့အကြောင်းတရုတ်အစိုးရထိပ်တန်းသတ်တမန်နိုင်ငံတော်ကောင်စီဝင်ဝန်ကြီးကပြောဆိုလိုက်ပါရယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေရဲ့ကြိုးစားဆောင်ရွက်မှုတွေနဲ့ဒုက္ခသည်နေရပြန်ပို့ရေးကိစ္စကိုအမြဲဆုံးစတင်အကောင့်ထဲပေါ်နိုင်လိမ့်မယ်လို့ယုံကြည်ပြီးတော့အဲ့ဒါလိုဖြစ်လာဖို့ကိုလည်းတွေ့မြင်လိုပါတယ်လို့တရုတ်နိုင်ငံတော်ကောင်စီဝင်ဝန်ကြီးကဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးနဲ့ဒီကနေ့တွေ့ဆုံတဲ့အချိန်မှာပြောဆိုသွားတာပါ။ဒီတော့တွင်မှာပဲကမ္ဘာပံကလည်းဒုက္ခသည်တွေအတွက်ကျန်းမာရေးပညာရေးတောက်သုံးရေးတကူရေးတန့်ရှင်းမှုနဲ့လူမှုရေးဆိုင်ရာကာကွယ်စောင့်ရှောက်မှုတွေအပါအဝင်လိုအပ်တဲ့အကူအညီတွေကိုပေးသွားနိုင်ဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကိုဒေါ်လာသန်း480ကုဋေထောက်ပံ့မယ်အကြောင်းကြေညာမင်းနေမှာပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံချင်းရိုင်မြို့သဘာဝလိုင်းကူအတွင်းမှာပျောက်ဆုံးနေတဲ့ကလင်းငယ်၁၂ယောက်နဲ့သူတို့ရဲ့ဘောလုံးနီးပြားကိုရှာဖွေကယ်ဆယ်ရေးလုပ်နေကြသူတွေရှိတဲ့နေရာကိုတော့ထိုင်းဝန်ကြီးချုပ်ပရန်ယွတ်ချန်အိုချာဒီကနေ့တောက်ကြနေမှာတွားရောက်ခဲ့ပါတယ်။ရေးကြသွားအောင်လှုပ်ဆောင်နိုင်ပြီတာနဲ့ကယ်ဆယ်ရေးအဖွဲ့တွေအနေနဲ့ပျောက်ဆုံးနေသူတွေကိုရှာဖွေတွေ့ရှိလိမ့်မယ်လို့ယုံကြည်တဲ့အကြောင်းနောက်ရေးကြသွားတာနဲ့ပိတ်မိသူတွေရှိတဲ့နေရာကိုကယ်ဆယ်ရေးအဖွဲ့တွေတွားရောက်နိုင်မှာဖြစ်တဲ့အကြောင်းဝန်ကြီးချုပ်ကပြောဆိုပါရရှင်။
တရင်ချင်းချက်ကိုမှခင်ဖြူရေးကြီးညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကကုဇော်ဝင်းလိုင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ် VOA American အတန်ရဲ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 kHz 1.33ညလိုင်းဒိုမီတာ40 kHz 9440နဲ့လိုင်းဒိုမီတာ51 kHz 5805တို့ကနေဖန်ယူနာဆင်နိုင်ပါတယ် VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းပါစေရှင်ကျေးဇူးနှင်္ဂလာပါ
This program has come to you from the Voice of America, Washington. Welcome.